American မင်္ဂလာနေနေခင်ပါရှင် VOA American အတန်ရဲ့2022ခုနှစ် February လ15ရက်အင်္ဂါနေနေခင် VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါရှင်အိုင်မာအခုကျမတို့ဒီအတန်ပိုင်းဆိုင်ရာမှာအနေငယ်ငယ်ကျမတို့ဒီချွေရင်းမှုတွေရှိတဲ့အတွက်လည်းတောင်းပန်ပါတယ်ရှင်ကျမတို့ခုဒီအင်္ဂါနက်နက်ခင်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့ကျမတို့သတင်းအစီအစဉ်ကိုအရင်ဆုံးကြားမှာပါအဲ့ဒီတဲမှာတော့ယူကရိန်းနယ်စပ်မှာရုရှားစစ်လေ့ကျင့်မှုဆက်ပြီးတော့အချိန်ညစ်နေတဲ့အခြေအနေဂျပန်ကမ္ဘောဒီးယားမြန်မာအရေးဆွေးနွေးကြတဲ့သတင်းစာရာတွေကိုနှားဆင်ရမှာပါအဲ့ဒီနောက်မှာတော့ကြိုတင်အတိမပေးပဲနိုင်ရင်နဲ့ချီမိပြက်လို့လုပ်ငန်းတွေထိခိုက်ရတဲ့အခြေအနေကိုလည်းကြားဖို့ရှိပါတယ်။တခါထိုင်းမြန်မာနယ်စပ်မဲလဒုက္ခသည်စခန်းတင်းကိုတင်ပြတဲ့အခါမှာလည်းဒုက္ခသည်စခန်းခေါင်းဆောင်တို့ထိုင်းရဲဖမ်းဆီးခဲ့တဲ့အကြောင်းတင်ပြဖို့ချက်ကိုတင်ပြမှာပါနောက်ပိုင်းမှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တန့်ရောင်သတင်းလွှာစာရာတွေကိုတင်ဆက်ဖို့ရှိပါတယ်အခုကျမတို့ဒီစပိုင်းဆိုင်ရာချုံရင်းမှုရှိနေတဲ့အတွက်လည်းတောင်းပန်ပါတယ်အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုကျမတို့ဒီရေဒီယိုအပြင်ရုပ်သံနဲ့ပါတင်ဆက်နေတာပါအခုမကြခင်မှာတော့ကျမတို့သတင်းတွေကိုကြားဖို့ရှိပါတယ်ဒီကနေ့မနေ့သတင်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာလဲစစောကပြောခဲ့တဲ့အတိုင်းပေါ့နော်ယူကရိန်းနယ်စပ်မှာဒီရုရှားစစ်ရေးလေ့ကျင့်မှုတွေဆက်ပြီးတော့အချိန်ညစ်နေတဲ့အခြေအနေကိုလည်းပြောကြားဖို့ရှိပါတယ်ဒါတွေကိုကျမတို့အခုလောလောဆယ်မှာတော့ဒီစပိုင်းဆိုင်ရာချုံရင်းမှုရှိနေတဲ့အတွက်ကျမတို့တောင်းပန်ပါတယ်အခုလောလောဆယ်မှာကျမတို့ဆက်ပြီးတော့တင်ပြချင်တာကတော့ဒီရုရှားနဲ့အလေးနဲ့ဆွေးနွေးဖို့အနောက်နိုင်ငံတွေကအသင့်ရှိကြောင်းပေါ့နော်ဂျာမနီဝန်ကြီးချုပ်ကကန်းကန်းခဲ့တဲ့သတင်းကိုပြောပြချင်ပါတယ်ဒီဥရောပဒေတာလုံခြုံရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ရုရှားနဲ့တိတိကျကျဆွေးနွေးဖို့အနောက်နိုင်ငံတွေကအသင့်ဖြစ်နေကြောင်းဒါပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်အနေနဲ့ယူကရိန်းကိုဝင်သိမ်းဖို့ချိန်ချောက်နေတာတွေကိုရှော့ချဖို့ဂျာမနီဝန်ကြီးချုပ်ကနေပြီးတော့တနင်္လာနေ့မှာပြောကြားလိုက်ပါတယ်။အမေရိကန်နဲ့မဟာမိတ်တွေကရုရှားသမ္မတဟာယူကရိန်းကိုရပ်ပိုင်းအတွင်းမှာပဲရုတ်တရက်ဝင်ရောက်ကျူးကျော်ဒီတိုက်ခိုက်နိုင်ခြင်းရှိနေတယ်လို့သတိပေးနေချိန်မှာပဲဂျာမနီဝန်ကြီးချုပ်ကတော့ယူကရိန်းသမ္မတနဲ့ဒီယူကရိန်းနိုင်ငံမှာတွေ့ဆုံပြီးနောက်အခုလိုရုရှားကိုကန့်လှန့်လိုက်တာလည်းဖြစ်ပါတယ်။ဂျာမနီဝန်ကြီးချုပ်ရဲ့ဒီပြောကြားချက်နဲ့ပတ်သက်ပြီးတော့ရုရှားအစိုးရကတစုံတရာတုံ့ပြန်ခြင်းတော့မရှိသေးပါဘူး။ဒါပေမဲ့ရုရှားဒီနိုင်ငံသားရေးဝန်ကြီးကတော့အနောက်နိုင်ငံတွေကရုရှားသမ္မတရဲ့အတိအကတောင်းဆိုချက်ဖြစ်တဲ့ယူကရိန်းကို NATO အဖွဲ့ဝင်ဖြစ်လက်မခံဖို့ကိစ္စကိုလက်မခံတဲ့တိုင်အောင်အမေရိကန်နဲ့ NATO မဟာမိတ်နိုင်ငံတွေနဲ့ဆက်ပြီးဆွေးနွေးဖို့သမ္မတပူတင်ကိုအကြံပေးထားကြောင်းပြောပါရယ်အခုလိုတင်းမာမှုမတိုးမလျှော့ပဲဆက်ရှိနေတာဟာဥရောပဒေသလုံခြုံရေးအတွက်တိတ်အန္တရာယ်ကြီးတယ်လို့လည်း NATO တာဝန်ရှိသူတဦးက VOA ကိုအီးမေးလ်နဲ့ပြောကြားခဲ့ပါရယ်ဒီလိုဒီယူကရိန်းပြဿနာကနေစစ်ရှောင်တွေအများပြားရှိလာနိုင်ကြောင်းနဲ့ဒီလိုမလိုအပ်တဲ့ပြဿနာတွေကိုရှောင်လွှဲဖို့အချိန်ရှိသေးတယ်လို့အရက်သားတွေကိုထိခိုက်မဲ့ကိစ္စတွေကိုရှောင်ရှားဖို့လိုအပ်မှာဖြစ်ကြောင်းလည်းပြောပါရရှင်။အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။ခုလိုကျမတို့စပိုင်းဆိုင်ရာခြုံရင်းမှုရှိနေတဲ့အတွက်လည်းအနုညွတ်တောင်းပန်ပါတယ်။ကျမတို့အခုဒီသက်ဆိုင်ရာအင်ဂျင်နီယာတွေနဲ့ဒီထုတ်လုပ်သူတွေကတော့ဗောနော်အခုကျမတို့စက်တွေပြန်ပြီးတော့ထုတ်လုပ်နိုင်အောင်သူတို့စူးစမ်းနေပါတယ်အခုတော့ကျမဆက်ပြီးတော့ဒီမြန်မာသတင်းတပုတ်ကိုပြောမြန်မာသတင်းတပုတ်ကိုမပြောပြခင်မှာဒီလိုပေါ့နော်ဒီယူကရိန်းအရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအတွေ့အမှုချုပ်ကသူ့သဘောထားကိုထုတ်ပြန်လိုက်တဲ့ကိစ္စကိုလည်းတင်ပြချင်ပါတယ်ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ဟာတနင်္လာနေ့မှာပဲဒီရုရှားနဲ့ယူကရိန်းနိုင်ငံသားရေးဝန်ကြီးတွေနဲ့ဆက်သွယ်ပြောကြားခဲ့ပြီးတော့သူ့အနေနဲ့တိုက်ပွဲတွေဖြစ်မလာဘူးလို့ယုံကြည်သေးဖြစ်ကြောင်းအတွေ့အမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျရစ်ကနယူးယောက်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်အတွေ့အမှုချုပ်ဟာဒီမနေ့အစောပိုင်းမှာရုရှားနိုင်ငံသားရေးဝန်ကြီး Sari Lavrovne, the online army, Dreso Sweeney get the loo, Meta taking up a Ukraine Nangajai, Winchinele, Jotagabare, Sweeney Josu Muri, Atre Mujoka, Dedarin Tima Muri, Tony, Dre, a two so yin town, Jotagate the loo, Dedarin Tima Muri, Jopase Bule, Tantaman Yi Ya, Sweeney Josu Muri, Lonu Yago, Josugabare, Dabi, Ditatana, a Peshayama, Tantaman Nilan Negalwebi, Tatani Lan Bama Machine Busurago, Tapi, လေးထားပြောကြခဲ့ကြောင်းလည်းပြောပါတယ်ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်ဖို့ဖြစ်နိုင်မဖြစ်နိုင်မကြခင်သတင်းပတ်တုံးကမင်းမြန်ခဲ့ခြင်းကလည်းဖြစ်မလာဖို့ပဲခိုင်ခိုင်မာမာမျှော်လင့်ထားကြောင်းအတွေ့အမှုချုပ်ကပြောကြခဲ့ပါတယ်ကျမတို့ခုလောလောဆယ်ဒီအင်္ဂါနေ့နဲ့ခင်းအစီအစဉ်အတွက်စပိုင်းဆိုင်ရာချိုးရဲမှုတွေစက်ပြီးရှိနေစေဖြစ်တဲ့အတွက်ကျမတို့သွားရရှင်တွေကိုအနူးညွတ်တောင်းပန တွေကိုရုပ်တံနဲ့ဖြည့်ဆွတ်တင်ဆက်နေရမှာဒီမနက်ပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နဲ့6နာရီကနေ9နာရီထိတင်ဆက်နေပါတယ်အခုတော့ကျမတို့ဒီစပိုင်းဆိုင်ရာတွေပြန်ပြီးတော့ကျမတို့ပြန်လုံနိုင်တဲ့အတွက်ပေါ့နော်အခုဟိုကျမတို့အခုအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်မှာပါဟုတ်ကဲ့အခုကျမတို့သတင်းစီစဉ်ကိုဆက်ပြီးတော့တင်ဆက်ဖို့ရှိပါတယ်လောလောဆယ်မှာတော့ပေါ့နော်ကျမတို့အခုဒီအင်ဂျင်နီယာတွေကဒီဆက်ပြီးတော့ဒီသတင်းအစီအစဉ်တွေကိုတင်ဆက်လို့ရအောင်ကြိုးစားနေပါတယ်အင်္ဂါနေ့နဲ့ King VOA မြန်မာပိုင်းအစီအစဉ်ကို American တီထောင်စု Washington DC ကနေပြီးတော့ဆက်ပြီးတော့တင်ဆက်နေပါတယ်ကျမတို့ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်ပါတယ်ရုပ်သံအစီအစဉ်ကိုတော့ဟုတ်ကဲ့ကျမတို့အခုသတင်းအစီအစဉ်ကိုဆက်ပြီးတင်ဆက်မှာပ
ါဥရောပဒေသလုံခြုံရေးဆရာကိစ္စရက်တွေနဲ့ပတ်သက်ပြီးရုရှားနဲ့တိတ်တိတ်ချာချာဆွေးနွေးဖို့အနောက်နိုင်ငံတွေကအသင့်ဖြစ်နေပြီဖြစ်ကြောင်းဒါပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်အနေနဲ့ယူကရိန်းကိုဝင်သိမ်းဖို့အတွက်ချိန်ချောက်နေတာတွေကိုရှော့ချဖို့ဂျာမနီဝန်ကြီးချုပ်အိုလာဖ်ရှော့စ်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်အမေရိကန်နဲ့မဟာမိတ်တွေကရုရှားသမ္မတဟာယူကရိန်းကိုရပ်ပိုင်းတင်မှာပဲရုပ်ပြက်ဝင်ရောက်ကျူးကျော်တိုက်ခိုက်နိုင်ခြင်းရှိနေတယ်လို့သတိပေးနေချိန်မှာပဲဂျာမနီဝန်ကြီးချုပ်ကယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီနဲ့ယူကရိန်းနိုင်ငံကီယက်မှာတွေ့ဆုံခဲ့ပြီးတဲ့နောက်အခုလိုရုရှားကိုကမ်းလှမ်းလိုက်တာဖြစ်ပါတယ်။ဂျာမနီဝန်ကြီးချုပ်ရှို့ဆက်ပြောကြားချက်နဲ့ပတ်သက်ပြီးရုရှားအစိုးရဘက်ကတစုံတရာမတုံ့ပြန်သေးပါဘူး။ဒါပေမဲ့ရုရှားနိုင်ငံချိုင်းဝန်ကြီးဆာဂေးလက်ဗရော့ကတော့အနောက်နိုင်ငံတွေကရုရှားသမ္မတရဲ့အဓိကတောင်းဆိုချက်ဖြစ်တဲ့ယူကရိန်းကိုနေတိုးအဖွဲ့ဝင်ဖြစ်နေလက်မခံဖို့ကိစ္စကိုငင်းပယ်သည့်တန်အောင်အမေရိကန်နေနဲ့နေတိုးမဟာမိတ်နိုင်ငံတွေနဲ့ဆက်ပြီးဆွေးနွေးဖို့သမ္မတပူတင်ကိုအကြံပေးထားကြောင်းပြောပါတယ်။အခုလိုတင်းမာမှုမတိုးမလျှော့ပဲဆက်ပြီးရှိနေတာဟာဥရောပဒေသလုံခြုံရေးအတွက်တိတ်ကိုအန္တရာယ်ကြီးတယ်လို့နေတိုးတာဝန်ရှိသူတူက VOA ကိုပြောကြားခဲ့ပါတယ်။ယူကရိန်းတပ်တနာကလည်းစစ်ဆောင်တွေအများပြားရှိလာနိုင်ကြောင်းနဲ့ဒီလိုမလိုအပ်တဲ့တပ်တနာတွေကိုရှောင်လွှဲဖို့အချိန်ရှိသေးတယ်လို့အရက်သားတွေကိုထိကြိုက်တဲ့ကိစ္စတွေကိုရှောင်ဖို့လိုအပ်မှာဖြစ်ကြောင်းပြောပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရာစာတနင်္လာနေ့မှာရုရှားနဲ့ယူကရိန်းနိုင်ငံခြားရေးဝန်ကြီးတွေနဲ့ဆက်သွယ်ပြောကြားခဲ့ပြီးသူ့အနေနဲ့တိုက်ပွဲတွေဖြစ်မလာဘူးလို့ယုံကြည်ဆဲဖြစ်ကြောင်းအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျရစ်ကနယူးယောက်ရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။
The Secretary General held a virtual meeting earlier today with Sergey Lavrov.
အတွင်းမှုချုပ်ဟာမနေ့စောပိုင်းမှာရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်နဲ့အွန်လိုင်းကနေတွေ့ဆုံဆွေးနွေးခဲ့တယ်လို့မကြာသေးခင်ကပဲယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမီထရိုကူလီဘာနဲ့လည်းပြောကြားခဲ့တာပါ။ဆွေးနွေးပြောဆိုမှုတွေအတွင်းအတွင်းမှုချုပ်ကဒေတာရင်းတင်းမာမှုတွေတိုးနေတာအတွက်အထူးစိုးရိမ်ကြောင်းပြောကြားခဲ့တယ်လို့ဒေတာရင်းတင်းမာမှုတွေရောပါစေဖို့တန်တမန်ရေးအရဆွေးနွေးပြောဆိုမှုတွေလုပ်နေတာကိုကြိုဆိုခဲ့တယ်လို့ပြောပါတယ်။ဒါအပြင်ဒီပြဿနာအဖြေရှာရမှာတန်တမန်နီးလန်းကလွဲပြီးတခြားဘာနီးလန်းမှမရှိဘူးဆိုတာကိုပါထပ်လောင်းအလေးထားပြောကြားခဲ့တယ်လို့လည်းပြောပါတယ်။ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်ဖို့ဖြစ်နိုင်မဖြစ်နိုင်မကြခင်သတင်းပတ်တုံးကမေးမြန်းခဲ့ခြင်းကလည်းဖြစ်မလာဘူးပဲခိုင်ခိုင်မာမာမျှော်လင့်ထားကြောင်းအတွင်းမှုချုပ်ကပြောခဲ့တာပါ။ရုရှားကယူကရိန်းနားမှာစစ်ရေးလှုပ်ရှားမှုတွေတိုးပြီးလုပ်နေရကတနင်္လာနေ့မှာတော့ရုရှားရေတပ်ကယူကရိန်းတောင်ပိုင်းကပင်လယ်နဲ့ဒေသတွေရင်းငုပ်တင်းမောတိုက်ဖြတ်ရေးပအဝင်တဲ့စီးရဲလက်ချက်မှုတွေလုပ်ခဲ့တယ်လို့ယူကရိန်းမြောက်ပိုင်းမှာလည်းဘယ်လာရုစ်နယ်စပ်မှာ jet တိုက်လေယာဉ်တွေနဲ့ကင်းလှည့်နေပါတယ်။ရုရှားဟာယူကရိန်းကိုအချိန်မရွေးကျူးကျော်နိုင်တယ်လို့အမေရိကန်ကတနင်္လာနေ့ကပြောကြားခဲ့ပြီးနေတိုးပိုင်းနဲ့နယ်မြေတိုင်းကိုအကာအကွယ်ပေးသွားမှာဖြစ်ကြောင်းထပ်လောင်းခရီးပြုလိုက်ချိန်မှာပဲရုရှားကအနောက်နိုင်ငံတွေဟာ ဆောက်တရားမရဖြစ်နေပြီလို့ဝေဖန်ခဲ့တာပါ American နဲ့ Russia အစိုးရတို့ကြားဆက်ဆံရေးဟာဆက်ရှိနေဆဲဖြစ်ကြောင်း Russia အစိုးရကပြောကြားနေတယ်လို့ Ukraine နယ်စပ်မှာတပ်သားတသိန်းကျော်ချထားတဲ့ကြားက Ukraine ကိုဝင်သိမ်းဖို့အစီအစဉ်မရှိကြောင်းထပ်တလဲလဲပြောကြားနေတာပါ Russia ဟာ Ukraine မြောက်ပိုင်းကအင်းကြီးချင်း Belarus မှာပူးတွဲစီးလက်ကျင့်မှုတွေလုပ်နေတယ်လို့ Ukraine တောင်ပိုင်းက2014မှာ Russia တိုက်ပိုက်ထားတဲ့ Crimea ထွန်းဆွဲတရှိရပင်လယ်နဲ့ဒေသမှာလဲရေကြောင်းလက်ကျင့်မှုတွေကိုလုပ်နေတာဖြစ်ပါတယ်ရုရှားတောင်ပိုင်းမှာလည်းမြေပြင်ကရောဝေဟင်ကပါရဟတ်ရင်တုံးတိုက်ခိုက်ရေးတွေလုပ်နေပြီးစီးရီးမိဘူဟာလက်ကျင့်မှုတွေလှုပ်ဆောင်နေတဲ့အပြင်လီနင်ဂရက်ဒေသမြောက်ပိုင်းမှာမြေပြင်ကနေဝေဟင်ပြစ် S-400 စနစ်တုံးပြီးလေကြောင်းလက်ကျင့်မှုတွေလုပ်နေတယ်လို့ရုရှားစစ်တပ်ကပြောပါတယ်။ Israel ဝန်ကြီးချုပ် Naftali Bennett ဟာ Bahrain ဝန်ကြီးချုပ်ဖြစ်တဲ့ Ancient Mentor Salman bin Hamad Al Khalifa နဲ့တွေ့ဆုံဖို့အတွက် Bahrain ကိုနှစ်ရက်ကြာတွေ့ရောက်တဲ့ပထမဆုံးသမန်ဝင်ခီးစဉ်ကိုတနင်္လာနေ့မှာစတင်လိုက်ပါတယ်။ American သမ္မတဟောင်း Donald Trump ရဲ့ဦးဆောင်မှုနဲ့2020မှာရရှိခဲ့တဲ့ Abraham သဘောတူညီချက်အရပုံမှန်ဆက်ဆံရေးစတင်ခဲ့ခြင်းကစသည်နိုင်ငံဆက်ဆံမှုခိုင်မာစေဖို့ရည်ရွယ်တဲ့ခီးစဉ်ဖြစ်နေ Israel ဝန်ကြီးချုပ်တွားရောက်တာလည်းဖြစ်ပါတယ်။ Israel ဟာ Arab ဆော်ဘောများပြည်တော်စု UAE, Sudan, Morocco နဲ့တခြားနှစ်ပေါင်းများစွာဆက်ဆံမလုပ်ခဲ့တဲ့နိုင်ငံတွေနဲ့လည်းပုံမှန်ဆက်ဆံရေးကိုထူထောင်နေတာဖြစ်ပါတယ်။နိုင်ငံခေါင်းဆောင်တွေဟာနှစ်နိုင်ငံဆက်ဆံရေးခိုင်မာစေဖို့အထူးသဖြင့်ဤပညာနဲ့တီထွင်မှုဆန်ရတွေနဲ့အတူတန်တမန်ရေးနဲ့စီးပွားရေးဆန်ရတိုးတက်မှုရှိစေတဲ့နည်းလမ်းတွေကိုဆွေးနွေးဖို့ရှိတယ်လို့ Israel ဝန်ကြီးချုပ်ယုံကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ Israel နဲ့ Bahrain နှစ်နိုင်ငံကြားစီးပွားရေးဆက်သွယ်မှုပိုတိုးလာနေတာဖြစ်ပြီးမနစ်ကတော့နှစ်နိုင်ငံကုန်သွယ်ရေးဟာ6ဘီလျံကျော်လောက်ရှိလာတယ်လို့နှစ်နိုင်ငံကြားဒေသခီးစဉ်တိုက်ရိုက်ပြည့်စွက်မှုတွေပါရှိလာနေတာဖြစ်ပါတယ်။
American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.13 ညဘိုင်းလိုမီတာ40 kHz 8.13 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရှင
်ဒါကတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်ကပြောပြသွားတာပါအင်္ဂါနေ့နဲ့ King View မြန်မာပိုင်းစီစဉ်တွေကို Washington DC ကနေပြီးတိုက်ရိုက်တင်ဆက်နေပါတယ်အစီအစဉ်စပိုင်းမှာစပိုင်းဆိုင်ရာခြုံရင်းမှုရှိခဲ့တဲ့အတွက်လည်းသတင်းတွေကိုအနုညွန့်တောင်းပန်ပါတယ်ရှင်အခုတော့ကျမတို့ဒီသတင်းလွှာတွေသတင်းပေးပို့ချက်တွေကိုတင်ဆက်မှာပါမြန်မာနိုင်ငံနေရာတော်တော်များများမှာနေ့စဉ်နိုင်နဲ့ချီကြအောင်မိပြတ်တဲ့ဒုက္ခကိုပြည်သူတွေတွေ့ကြုံနေကြရပါတယ်။ကြိုတင်ခံမှန်းလို့လည်းမရပဲတနေ့နဲ့တနေ့မိပြတ်ချိန်လည်းမတူတာကြောင့်ဒီအလုတ်ကင်တွေပြတ်ကြရတဲ့အပြင်လုံခြုံရေးအတွက်ပါစိုးရိမ်ရတဲ့အခြေအနေတိဖြစ်နေတယ်လို့ပြောကြပါတယ်။မီးတွေပြတ်ပေမဲ့မီတာခါတွေကတော့တက်နေတယ်ဆိုတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုမတ်စုမြတ်မွန်ကပြောပြမှာပါရှင
်။စစ်တပ်အာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာအခုနောက်ပိုင်းအချိန်ကြိုတင်အတိပေးထားခြင်းမရှိဘဲမီးပြတ်တဲ့အခြေအနေကိုမြို့တော်များများမှာကြုံနေကြရပါတယ်။အချိန်အတိအကျမီးပြတ်တာမျိုးမဟုတ်ဘဲမနေ့ပြတ်လိုက်ညနေပိုင်းပြတ်လိုက်ဖြစ်နေလို့အလုတ်ပြတ်အကန့်ပြတ်ဖြစ်ကြရတယ်လို့ရန်ကုန်မြို့ကကုမ္ပဏီဝန်ထမ်းတယောက်ကခုလိုပြောပြပါတယ်
။တရားကမနေ့ပိုင်းပြတ်ရင်မောင်ရချင်းညနေပိုင်းပြတ်တယ်ပေါ့။ဒီခါလေးကြရရှင်အဲဒီညပိုင်းဆိုရင်ည9နာရီလောက်ကပြောင်းတင်ရလို့မလားတော့။ကျန်နိုင်၁၇နိုင်၁၂နိုင်တော့မှလာပေါ့ဟောအဲ့လိုမျိုးရှိတယ်။မနေ့ပိုင်းဆိုလို့ရှိရင်လည်းမနေ့အစောကြီးကနေစပြောမလားနေ့လည်လောက်ထိမလားတနေ့လုံးမလားနေ့လည်းရှိတယ်ပေါ့။ပြီးတော့ညဘက်တွေကျတဲ့အခါကျလို့ရှိရင်ဘာဖြစ်လဲဆိုတော့အမှန်တကယ်တော့ညဘက်ဆိုရင်မိရပိုတိုးတယ်ကြီး။ဆိုတော့လမ်းမီရတယ်မလားမှောင်လားဆိုအမြဲပါရှိရမျိုးလည်းရှိနိုင်တာပေါ့နော်။ပြီးမလာတဲ့အခါကျရင်အလုံးလုံးရတယ်အဆင်မပြေဘူးလေ။လုပ်ငန်းကြီးတွေကတော့ဟိုမိဆက်တွေပိုင်းနဲ့တွားပြင်မဲ့ဒီလိုလုပ်ငန်းငယ်တို့ပြီးတော့ဒီကြေးကိစ္စလုပ်နေတာမျိုးဆိုရင်ကြီးပြက်နေတာကြာရင်အလုတ်ပြက်အကန့်တည်းဖြစ်တာပေါ့ပြီးတော့ဘယ်ချိန်လောက်လာမလဲဆိုတာလည်းမှန်းလို့မကြတော့လေ
မွန်ပြည်နယ်မော်လမြိုင်မြို့မှာလည်းအချိန်အကြာကြီးကြီးပြက်တဲ့ပြဿနာနေ့တိုင်းကြုံနေကြရပါတယ်ညဘက်အချိန်တွေပါကြီးပြက်နေလို့ပစ္စည်းခိုးမှုတွေအိမ်ဖောက်ထွင်းမှုတွေခဏခဏဖြစ်နေတယ်လို့မော်လမြိုင်မြို့ကပြောပါတယ
်အဆိုးဆုံးညဘက်တည်းညဘက်တည်းဆိုတော့ဒီမတည့်တာအချိန်တွေလည်းမကောင်းဘူးလေအဲ့လိုမျိုးပေါ်လာလာရရစာနောက်ပြီးတော့ဒီမှာဆံကယ်ခိုးမှုတွေပါလေခဏခဏဖြစ်တယ်အင်ညာဆိုတော့လေအဲ့လိုမျိုးနောက်ပြီးတော့ဒီဟိုဖောက်ခွင်းမှုတွေလည်းဖြစ်တယ်ဒီအင်ညာတွေမှာအဲ့လိုမျိုးဒီဖောက်သွားတာတို့ပါတော့အဲ့လိုမျိုးဆိုကြတော့လေမီးမောင်လေညဘက်ဆိုတော့တစ်ခါတိုင်းတော်တော်၆နိုင်ရနေစာပြီးတော့အဲ့လိုမျိုး17 19 22နိုင်ဒီအလောက်မှပြန်ပြီးတော့ဒီညဘက်တွေဆိုမောင်လာပြီးဆိုဘယ်လိုမှအဆင်မပြေဘူး လုံလုံမှုလည်းမရှိဘူးเนาะအစိုးရတကားတွေပြိထားတာလို့တခါကျရင်အဲ့လိုမျိုးမှောင်နေချင်းဆိုရင်အဲ့လိုမူးအမူးသမားတွေလိုပဲတက်လာတာတက်လာပြီးအဲ့လိုအိမ်ကြီးကိုတကားတွေပါလိုက်ခောက်တာလို့ပါလို့အဲ့လိုမျိုးတွေပေါ့နော်ဒါမှမဟုတ်အချင်းသားဘယ်သူကဘယ်သူမှမထွက်လည်းမကြည့်ရတာဘယ်သူမှအဲ့လိုမျိုးတော်တော့ဆိုးတယ်ဆင်ငယ်ကြောက်တာလည်းအဲ့လိုမူးပြက်နေတဲ့အချိန်မှာဆိုရင်ခဏခဏလေးပဲတစ်စီးနှစ်စီးပါသွားပြီအဲ့လိုမျိုးဖြစ်တယ်မနက်ပိုင်းထက်ညပိုင်းကြီးအခုဆိုတော်တော်ပြက်လာတယ်အဲ့ဒါကဘယ်လိုမှအဆင်မပြေဘူး
ဒီနေ့ကို6နာရီလောက်မီးပြတ်နေပြီမဲ့မီတာကတွေတလားထက်တလားပုံများလာတယ်လို့လည်းသူကအခုလိုပြောပါတယ
်မီတာကတော့ပုံမှန်လာတယ်လာပြီဟဲ့ဆိုရင်လည်းအဲ့ဒါကိုသုံးချိန်ကမရှိဘူးမီးရပြက်လိုက်တာတနေ့ကသုံးချိန်ကမရှိပဲနဲ့မီတာကရဒီလား2000ဆိုနောက်လား3000ဘယ်လိုဖြစ်လို့3000ကျော်လို့ကျော်မှန်းလည်းမသိဘူးပုံမှန်တော့လာတယ်အဲ့ဒါကိုထွက်ကြည့်ရမလို့အချိန်တန်ပြီဟဲ့ဆိုမီတာကအဲ့ဒါသူအိမ်ကလေးတကားချားလေးမှာသူလိုက်ထည့်တော့
ရခိုင်ပြည်နယ်ကမြို့တွေမှာလည်းနေ့တိုင်းတနေ့ကိုအနည်းဆုံး 4-5 နာရီလောက်မီးပြတ်နေတဲ့အတွက်အလုတ်အကင်ပြက်နေကြသလိုချက်ပြုတ်ဖို့အခက်အခဲတွေဖြစ်နေကြရပါတယ်။ပြက်စက်မီးကိုအာမကိုပဲဟင်းချက်ဖို့မီးသွေးကိုအသုံးပြုပြန်တော့လေမီးသွေးဈေးတွေပါတက်နေတယ်လို့စစ်တွေမျိုးမှနေထိုင်သူကုမ္ပဏီဝန်ထမ်းတယောက်ကပြောပါတယ်
။ပြက်ပါဆိုနေတဲ့ပြက်တယ်။ပြည်မှာလင်းနိုင်ငံကောင်ကပြက်တယ်။တခြားဆိုလို့ရှိရင်ဒီမနေ့ပိုင်းပြက်လို့ရှိရင်ခမင်းရှိရတာအဆအခက်အခဲဖြစ်တယ်။အခုလိုမျိုးမင်းပြက်တော့လေဒီလိုကြောင့်လေမင်းပြက်နေစတဲ့မဆွေးရတဲ့စိတ်အခြေအနေတွေဖြစ်တယ်။ဒီကိစ္စရင်ဒီအလုံးလုံးပြောပြမှာဆိုလို့ရှိရင်ကျွန်တော်တို့ဆိုလို့ရှိရင်အလုံးလုံးပြောတာမင်းလေးရတော့ဒီ WiFi ကအဆောင်ဆက်တာပြီးအကောင်ကလူမျိုးအခက်ကြီးကြီးအလုံးလုံးရတဲ့အခက်ကြီးကြီးတွေသမင်းပြရတဲ့အခက်ကြီးကြီးတွေစီးပွားရေးလုပ်ငန်းတွေဆိုပို့ပြီးတော့အခက်ကြီးကြီးတွေဒီလေးစင်းလေးကိုအကြီးကအားကိုးနေတဲ့ဒီလိုဆို
နိုင်ငံတော်တအားလိုင်းကိုပို့လွှတ်နေတဲ့မဟာတအားလိုင်းတွေဖောက်ခွဲဖျက်ဆီးခံရမှုတွေရှိနေတာကြောင့်ရောသဘာဝဓာတ်ငွေဈေးနှုန်းတွေမြင့်တက်လာတဲ့အတွက်ကြောင့်မှာဒါပေးဆက်ယုံတွေရဲ့ထုတ်လုပ်မှုတချို့ရပ်ထားရတယ်လို့လျှက်စစ်နဲ့စွမ်းရည်ဝင်ကြီးဌာနက2022ခုနှစ်ဇန်နဝါရီလ17ရက်နေ့ထုတ်ပြန်ချက်မှဖော်ပြထားပါတယ်။ကျော်နေသွားတဲ့လျှက်စစ်တအားထုတ်လုပ်မှုတွေအတွက်ဝင်အားထိန်းကြီးတဲ့အနေနဲ့နေရာတချို့မှာဓာတ်အားသုံးစွမ်းမှုများတဲ့အခြေအနေဖြစ်တဲ့မနက်9နာရီကနေ17နာရီအထိနဲ့ညနေ9နာရီကနေ9နာရီအချိန်အထိလျှက်စစ်ဓာတ်အားပြတ်တောက်မယ်လို့ထုတ်ပြန်ထားပါတယ်။အဲဒီထုတ်ပြန်ချက်မှာဘယ်နေရာတွေမှာဘယ်အချိန်လျှက်စစ်မီးဖြတ်မယ်ဆိုတာမျိုးအတိအကျဖော်ပြထားခြင်းမရှိပါဘူး။အခုလိုလျှက်စစ်မီးတွေအချိန်မရွေးပြတ်နေတာကြောင့်အလုံးလုံးနေရာသူတချို့ကအင်တာနက်အတွက်ဖုန်းအင်တာနက် mobile data အသုံးပြုရတာမီးစက်အတွက်ဆက်သုံးစီအသုံးပြုနေရတာတွေကြောင့်ကုန်ကျစရိတ်တွေပိုပြီးမြင့်တက်နေတယ်လို့ပြောနေကြပါတယ်ရှင်
။မက်ဆီမြန်မာပါရှင်။အင်္ဂါနေ့နဲ့ခင်ဗျာမြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါရယ်အခုတော့ထိုင်းမြန်မာနေဆက်ကအခြေအနေကိုတင်ပြမှာပါထိုင်းမြန်မာနေဆက်ဘက်ကတက်တန်းအရှိဆုံးနဲ့အကြီးဆုံးဒုက္ခသည်စခန်းဖြစ်တဲ့မေလဒုက္ခသည်စခန်းမှာလူငယ်တွေနှစ်လကဆန္ဒပြမှုတွေမှာဥဆောင်တယ်လို့ဆိုတဲ့ဒုက္ခသည်၈ယောက်ကို February 14ရက်နေ့ကထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်စခန်းတွင်နေထိုင်သူ2ဦးစိုက်ကဲစီးလာချိန်နှကောင်းစီးမတက်လို့စခန်းအုပ်ချုပ်ရေးမှုကစိုက်ကဲပေါ်ကနေဆွဲချပြီးစိုက်ကဲသိမ်းဆီးရာကနေ2021ဒီဇင်ဘာလ14ရက်နေ့ကဒုက္ခသည်ထောင်ကနန်းချီပြီးတော့ဆန္ဒပြခဲ့ကြတာပါအဲ့ဒီတုန်းကရုံးရင်ဆန်ခတ်ဖြစ်အောင်လုပ်တယ်လို့ဆိုပြီးစခန်းထဲကဒုက္ခသည်တွေကိုထိုင်းလုံခြုံရေးတွေလာရောက်ဖမ်းဆီးသွားတဲ့အကြောင်းကိုထိုင်းအခြေစိုက်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းတွေထဲမှာတက်တန်းအခြေဆုံးလည်းဖြစ်အကြီးဆုံးလည်းဖြစ်တဲ့တက်ပြည်နယ်တဆောင်ရမ်းမြို့နယ်ကမေလဒုက္ခသည်စခန်းမှာ2021ခုနှစ်ဒီဇင်ဘာလ14ရက်နေ့ညနေပိုင်းကလူဦးရေထောင်ကနန်းနဲ့ဆန္ဒပြခဲ့ကြတာပါစခန်းတွင်နေထိုင်သူ2ဦးစိုက်ကယ်စီးလာချိန်နှကောင်းစီးမတက်လို့စိုက်ကယ်ပေါ်ကဆွဲချပြီးဆိုင်ကယ်သိမ်းဆီးရာကနေအုပ်ချုပ်ရေးမှုရဲ့လုပ်ရက်တွေကိုမကြည်မနက်ဖြစ်နေကြတဲ့ဒုက္ခသည်တွေဟာစခန်းအုပ်ချုပ်ရေးမှုရုံးရှိကိုစုယုံလာပြီးလူစုလူဝေးနဲ့ဆန္ဒပြပြီးရုံးကိုဖျက်ဆီးခဲ့တဲ့အထိရုံးရင်းဆောင်ခါမှုဖြစ်ခဲ့တာပါဒီလိုဖြစ်ပြီးနှစ်လကြာဖေဖော်ဝါရီလ14ရက်နေ့မှာတော့လွန်ခဲ့တဲ့နှစ်လကရုံးရင်းဆောင်ခါမှုမှာခေါင်းဆောင်လဲဆိုပြီးမေလစခန်းကဒုက္ခသည်၈ဦးကိုထိုင်းလူရုံးရေးတွေကလာရောက်ဖမ်းဆီးသွားတယ်ဆိုပြီးမေလစခန်းကမျက်မြင်တွေ့ရှိသူဒုက္ခသည်တဦးကပြောပြပါတယ်
ဒီနေ့ရမှာ၈ယောက်ဖမ်းသွားတယ်ဒီနေ့လာပြီးတော့မှသူတို့ပြောတဲ့ပုံစံအဲ့တော့အမရေဒီစခန်းထဲမှာဂျုံရင်းဆက်ကားဖြစ်အောင်သူတို့ဖမ်းနေဆိုပြီးတော့မှ၈ယောက်ဖမ်းသွားတယ်၈ယောက်မှာလူဂျုံရင်းကတယောက်ပါတယ်ပေါ့နော်သူစခန်းလူဂျုံရင်းတည်းကတယောက်ပါပါသွားတယ်လူဂျုံရင်းကလည်းဒုက္ခသည်တွေကလူဂျုံရင်းပဲအမသူတို့ဒါဖမ်းနေကြော်ဝါလာကသူကဟိုဒီဂျုံရင်းဆက်ကားမှုမှာခေါင်းဆောင်လို့ဆိုပြီးတော့မှ၈ယောက်လုတ်တယ်ဆိုပြီးတော့မှဖမ်းသွားတာပေါ့နော်ကျက်တော်နဲ့ပတ်သက်ပြီးတော့ဒီထဲမှာသူတို့ရဥဆောင်နေဆိုပြီးတော့မှဖမ်းသွားတာပေါ့နော်ဘယ်နဲ့ကစက္ကစနစ်တိလာဝင်လာပြီးတော့ဝင်ဖမ်းသွားတယ်ဒီညနေသူတို့ဟိုမြေကောက်
ကိုချုပ်ကိုပို့မလားဒါမှမနေ့ကပို့မလားဘာလို့လဲဆိုတော့ဒီသက်ရှင်းနိုင်တဲ့ကြော်ကြီးဒီမှာဖမ်းထားလို့မရဘူးဒီမဲ့တမ်းမှာဖမ်းထားတာဟုတ်ဒီစကမ်းကြီးခေါ်သွားတာဟုတ်မဲ့တမ်းကိုကျွန်တော်ကမဲ့တမ်းပိုင်နဲ့ရောက်နေတာဟုတ်တပ်ဆောင်ရပါရဲ့ဖမ်းဆီးခံရတဲ့ဒုက္ခတွေကိုအာမခံကြီးပေးပြီးအပြင်ကနေအမှုရင်ဆိုင်လာမျိုးတွေလုပ်နိုင်ပြီမဲ့အာမခံကြီးပေးနိုင်ဖို့မလွယ် ဒီနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းအရာကတော့ဒုက္ခသည်စခန်းနိုင်မှာစာဝင်နေရေးတက်တဲမှုတွေကပိုပြီးတော့ကြီးထွားလာနေကြပါတယ်ဒုက္ခသည်စခန်းနိုင်မှာစာဝင်နေရေးတက်တနာကအကြီးဆုံးဖြစ်နေပါတယ် အမေရိကန်ဒေါ်လာနဲ့ဆိုရင်6ဒေါ်လာလောက်သာရှိတဲ့အတွက်မလောက်ငါကြပါဘူးဒုက္ခတဲ့အများစုဟာတတိယနိုင်ငံထွက်ခွာဖို့စောင့်နေကြရတာဟာစေစုနှစ်နှစ်ခုနီးပါးလောက်ကြာနေပေမဲ့အခုထိလည်းသွားလာလို့မရကြပါဘူးနေရပြန်ဖို့ကလည်းမဖြစ်နိုင်ကြတဲ့အတွက်စခန်းပြင်ထွက်ပြီးရရအလုပ်တွေလုပ်နေကြရတာပါဒါပေမဲ့အဲ့လိုအလုပ်လုပ်တာကလည်းတရားဝင်မဟုတ်တဲ့အတွက်ခက်ခဲနေကြပါတယ်ထိုင်းမြန်မာနယ်စပ ဒီနေ့ကျွန်တော်တို့ကတော့ဒီမနက်ပိုင်းကျလို့ဒီအတန်ပိုင်းဆိုင်ရာမှာအနေနဲ့ငယ်ဘက်ကထွက်ပြေးလာသူအများအပြားမြန်မာနိုင်ငံဘက်ကထွက်ပြေးလာသူအများအပြားမေလာဒုက္ခတွေစခန်းမှာလာရောက်ခုံလုံးခဲ့ကြပါတယ်ရှင်
ဒါကတော့ထိုင်းခြေဆိုင်ဗျူအင်းမြန်မာပိုင်းသတင်းတောက်မအေးမှာသတင်းပေးပို့ခဲ့တာပါကျမတို့ခုဆက်လက်ပြီးတော့နိုင်ငံတကာသတင်းလွှာတွေကိုတင်ပြမှာပါလက်ရှိနိုင်ငံတကာသတင်းမှာထိတ်တန့်ရောက်နေတဲ့သတင်းတွေဖြစ်တဲ့ဒီယူကရိန်းရုရှားနယ်စပ်မှာစီးရဲတင်းမာမှုအခြေအနေတွေကြောင့်
ပဋိပက္ခဖြစ်လာခဲ့ရင်ကြိုတင်ပြင်ဆင်မှုအနေနဲ့ယူကရိန်းအရက်သားတွေဟာစစ်တင်တန်းတက်လာကြပါတယ်ယူကရိန်းမြို့တော်ကီယက်ကနေပေးပို့ထားတဲ့သတင်းဆောင်မှာကိုမတ်တင်ကီထိုက်ကပြောပြမှာပါရှင်ယူကရိန်းနိုင်ငံမြို့တော်ကီယက်စင်ကြေဘုံဒေသတွေမှာအမျိုးသမီးနဲ့အမျိုးသားနှစ်ယောက်လောက်ပါတဲ့အဖွဲ့တစ်ခုစစ်တင်တန်းတက်နေကြပါတယ်ပဋိပက္ခဖြစ်လာရင်ယူကရိန်းတပ်ဖွဲ့တွေကိုထောက်ပံ ကိုယ်ပိုင်လက်နက်တွေဝယ်အချိန်ပေးပြီးသင်တန်းတက်နေကြတာပါအချိန်နဲ့အရနာမည်အပြည့်အစုံမပြောဘဲသူ့ကိုယ်သူယူရီလို့ပြောလာတဲ့ဒီအမျိုးသားပေးတဲ့အကြောင်းပြချက်ကတော့ရိုးရိုးရှင်းရှင်းလေးပါ ယူကရိန်းကိုရုရှားဘက်ကစစ်ရင်အားအကြီးအကျယ်ချထားမှုနဲ့အတူယူကရိန်းကိုရုရှားကစစ်ရေးအရာဖိအားပေးနေတာကြောင့်စစ်ဖြစ်မဲ့အရေးပေါ်ထပ်ပြီးတော့စိုးရိမ်လာကြတာပါဒီမှာရှိတဲ့လူအများအပြားအတွက်ကတော့စစ်ဖြစ်မလားမဖြစ်ဘူးလားဆိုတာကိုမေးခွန်းထုတ်နေတာမဟုတ်ပါဘူးဘယ်အချိန်ဖြစ်မလဲဆိုတာကိုမေးခွန်းထုတ်နေတာဖြစ်ပါတယ်ပိုင်နက်ဆိုင်ရာကာကွယ်ရေးတပ်ရဲ့အမှတ်
言語の特徴に特徴的な国の、イサツヴェスの。ユクレインフォレ単位ソラ、マシブルプデンが容認したらば。というやっとけ、天井もあご、やるやめろれ、とが容認したらば。とそうやあと、あ、病ね、漏用ね、もしないね、かま。支援にらね、参与法特区だ、とずはしばろれ。ベリバカ、ピラ内地ね、パッてピ、ミディアリマ、ドリンパ隊ね、ち、レーター、ポピャ、ラゲ、チャラば。だびめれ、セテナマ、チチャンにじゃ、ドリカロ。 ယူကရိန်းလူလူချာတင်းမာမှုတွေပြေလျော့ဇေလိုနေပြီးစစ်တင်တဲ့နေသူတွေအပါအဝင်အားလုံးကိုစစ်အေးအေးထားကြဖို့တိုက်တွန်းနေကြပါတယ်။ယူကရိန်းစစ်မှုထမ်းဟောင်းအာတျွန်ဆိုခန်တို့လိုတင်တဲ့နီးပြားတွေကိုလည်းစစ်အေးအေးထားဖို့ညွှန်ကြားချက်ရထားပါတယ်။နောက်ပိုင်းမှာတော့ဒီအမျိုးသားတွေနဲ့အမျိုးသမီးတွေဟာ မျိုးရဲကသူတို့ရဲ့အလုပ်တွေပြန်ဝင်ချမှာပါရုရှားနဲ့အမေရိကန်အစိုးရကြားနိုင်ငံရေးအပြိုင်မှုကတော့သူတို့ကိုစစ်ပွဲစီဆက်ပြီးတော့တွန်းပို့သွားနိုင်ပါတယ်ရှင်။ပတ်တင်ကြီးထိုက်ပြောပြသွားတာပါရာသီဥတုပြောင်းလဲလာမှုဆိုင်ရာနိုင်ငံတကာအစိုးရများဆွေးနွေးညှိနှိုင်းရေးအဖွဲ့ IPCC ရဲ့နှစ်ပတ်ကြာအွန်လိုင်းဆွေးနွေးပွဲကိုစတင်လိုက်ပါပြီရာသီဥတုပြောင်းလဲလာမှုကြောင့်ကမ္ဘာကြီးပေါ်တက်ရောက်မှုနဲ့လူသားတွေအနေနဲ့
အနေနဲ့ဘလို့လိုက်လျောညီထွေဖြစ်အောင်နေထိုင်လဲဆိုတာကိုလေ့လာတဲ့ဒီအစင်ခန်းစားတကောင်တစောင်းကိုထုတ်ပြန်ဖို့လဲဆွေးနွေးကြမှာဖြစ်ပါတယ်ဒီအကြောင်းကိုဆွစ်ဇာလန်နိုင်ငံဂျနီဗာကနေလီဆာရှာလိုက်တင်ပေးပို့ထားတာကိုကိုဇော်မိုးကျော်ကပြောပြမှာပါရှင
်ရာနဲ့ချီတဲ့သိပ္ပံပညာရှင်တွေဟာအွန်လိုင်းကနေတွေ့ဆုံကြမှာဖြစ်ပြီးအတိတ်နဲ့အနာဂတ်မှာရာသီဥတုပြောင်းလဲမှုတွေဟာကမ္ဘာကြီးပေါ်ဘယ်လိုတည်ရောက်မှုတွေရှိရဲဆိုတာနဲ့ပတ်သက်ပြီးနောက်ဆုံးတွေ့ရှိထားတဲ့သက်သေအထောက်အထားတွေကိုတင်ပြဆွေးနွေးကြမှာဖြစ်ပါတယ်အခုလေ့လာသုံးသပ်နေတဲ့အစိုးရခန်းစားဟာအပိုင်း၃ပိုင်းခွဲထားတဲ့အထက်ကဒုတိယအပိုင်းဖြစ်ပါတယ်ဒီအပိုင်းဟာလည်းဒီနှစ်ကုန်ပိုင်းမှာထုတ်ပြန်မဲ့ IPCC ခေါ်ရာသီဥတုပြောင်းလဲမှုဆိုင်ရာအစိုးရများညှိနှိုင်းဆွေးနွေးမှုရဲ့၆ချိန်မြောက်လေ့လာစမ်းစစ်တင်ပြတဲ့အစိုးရခန်းစားထဲမှာထည့်သွင်းတင်ပြသွားမှာဖြစ်ပါတယ်ပြီးခဲ့တဲ့ဩဂုတ်လပိုင်းကအလုတ်အဖွဲ့တစ်ကနေပြုစုခဲ့တဲ့ပထမပိုင်းဟာရာသီဥတုပြောင်းလဲမှုနဲ့ပတ်သက်ပြီးအခြေခံရုပ်ပိုင်းဆိုင်ရာသိပ္ပံနည်းကြားလေ့လာတင်ပြချက်တွေပါဝင်ပါတယ်အခုလက်ရှိလေ့လာပြုစုနေတဲ့ဒုတိယပိုင်းမှာကတော့လူမှုတရားမျှတရေးနဲ့အမျိုးမျိုးကွဲပြားတဲ့အသိပညာဘူတုဒ္ဒတွေကိုအဓိကထားပါတယ်ဘေးရန်ရဲ့ကိုရော့ချစေနိုင်ပြီးရာသီဥတုပြောင်းလဲလာမှုတားဆီးရေးလှုပ်ဆောင်ချက်တွေအားကောင်းလာစေနိုင်တဲ့ဒေတာဆိုင်ရာနဲ့မူလအခြေခံအသိပညာဘူတုဒ္ဒမျိုးတွေပါဝင်တာဖြစ်ပါတယ်အခုအလုတ်အဖွဲ့နှစ်ကနေပြုစုတဲ့အစိုးရခန်းစားဟာပြဿနာတွေကိုဖြေရှင်းနိုင်မဲ့နည်းလမ်းနဲ့လှုပ်ဆောင်ရမှာတွေကိုအဓိကထားတယ်လို့ IPCC ရဲ့ဥက္ကဋ္ဌဟိုဆောင်လီကပြောဆိုပါတယ
် It will be more strongly integrate the natural, social and economic sciences
ဒီစီရင်ခံစာမှာသဘာဝတရားလူမှုရေးနဲ့စီးပွားရေးဆိုင်ရာအပြန်အလှန်အကျိုးပြုဆက်ဆက်တဲ့အပိုင်းတွေကိုအဓိကထားပါတယ်ဒီစီရင်ခံစာကနေမူဝါဒချမှတ်သူတွေဆုံးဖြတ်ချက်ချနိုင်မှုနဲ့မူဝါဒတွေချမှတ်နိုင်မှုအထောက်အကူပြုမဲ့ဘူဒ္ဓတာတွေနဲ့အချက်လက်တွေကိုထောက်ပံ့ပေးတော့မှာဖြစ်ပါတယ
်ကုလသမဂ္ဂကကြောရောက်နောက်ခံပေးထားတဲ့ IPCC ကို1988ခုနှစ်တုန်းကစတင်ထူထောင်ခဲ့တာပါအဓိကရည်ရွယ်ချက်ကတော့သိပ္ပံပညာရှင်တွေကရာသီဥတုပြောင်းလဲလာမှုကိုလေ့လာပြီးမူဝါဒချနိုင်တဲ့နိုင်ငံရေးသမားတွေကိုဘူတုဒ္ဒနဲ့အချက်အလက်တွေထောက်ပံ့ပေးဖို့ဖြစ်ပါတယ်။အစိုးရများအကြံညှိနှိုင်းရေးအဖွဲ့ IPCC အနေနဲ့ရာသီဥတုပြောင်းလဲလာမှုဟာကမ္ဘာလုံးဆိုင်ရာအရေးကြီးပြဿနာဖြစ်လာတဲ့အပေါ်အစိုးရခန်းစား၅ခုပြုစုတင်ပြထားပြီးဖြစ်ပါတယ်။ကမ္ဘာကြီးရဲ့အပူချိန်တိုးလာတာကိုစက်မှုမတွန်းကားခင်ခေတ်ကရှိခဲ့တဲ့အပူချိန်ထက်1.5ဒီဂရီစင်တီဂရိတ်ဒါမှမဟုတ်2ဒီဂရီစင်တီဂရိတ်ထက်မပိုအောင်ရှော့ချထိန်းထားနိုင်ဖို့ပြင်သစ်နိုင်ငံပါရီသဘောတူညီချက်ကချမှတ်ခဲ့ပါတယ်။ဒါပေမဲ့ရာသီဥတုပြောင်းလဲလာမှုထိန်းချုပ်ရေးကိုအပြင်းအထန်ကြိုးပမ်းဆောင်ရွက်မှုမလုပ်ပါကဒီရာစုနှစ်အတွင်းအဲ့ဒီတမတ်ချက်ကိုကျော်လွန်သွားလိမ့်မယ်လို့ IPCC ကတတိပိတ်ထားပါတယ်။အာဖရိက၊အာရှတိုက်တောင်ပိုင်းနဲ့ပစိဖိတ်ဒေသတွေဟာရာသီဥတုပြောင်းလဲမှုကြောင့်ဖြစ်ပေါ်ရတဲ့သဘာဝဘေးအန္တရာယ်တွေကိုအစိုးဆုံးခန်းစားရတဲ့ဒေတာတွေဖြစ်တယ်လို့ကမ္ဘာမိုးလေဝသနဲ့ဇလဗေဒအသင်းရဲ့အတွေ့အကြုံမှုချုပ်ပီတရီတာအလတ်စကပြောဆိုပါတယ်။ဟိုဆောင်လင်းကတော့ရာသီဥတုပြောင်းလဲမှုနဲ့လူသားတွေဆက်ဆက်ပုံကိုမကြာခဏဆိုသလိုပဲအားကစားနဲ့ဥပမာပေးပြောဆိုလေးရှိပါတယ်
။ We have at the moment the Winter Olympics going on in China.We have high performance.
အခုကျွန်တော်တို့တရုတ်ပြည်မှာဆောင်ရွက်သည့်အိုလံပစ်ပွဲကျင်းပနေပါတယ်။ကျွန်တော်တို့မှာစမ်းဆောင်ရည်ကောင်းတဲ့အားကစားသမားတွေရှိပါတယ်။သူတို့ကိုအားကစားသမားတွေတုံးတဲ့ဆေးမျိုးတွေတိုက်လိုက်ရင်စမ်းဆောင်ရည်ပိုပြီးကောင်းသွားပါတယ်။အဲ့ဒါလိုပဲကျွန်တော်တို့လည်းကမ္ဘာလေတုကိုအဲ့လိုမျိုးလှုပ်ထားကြတယ်။ကျွန်တော်တို့ကကမ္ဘာပတ်ဝန်းကျင်လေတုကိုဆေးတွေတိုက်နေလို့ဖြစ်နေတာပါ
။အလုပ်အဖွဲ့၃အနေနဲ့ကတော့ရာသီဥတုပြောင်းလဲလာမှုကိုဘယ်လိုရှော့ချမလဲဆိုတဲ့အပိုင်းကိုတာဝန်ယူလေ့လာတင်ပြမှာဖြစ်ပါတယ်။ဒါမဲ့ဧပြီလမှာအပိသက်လှုပ်ဆောင်မှာဖြစ်ပါတယ်။ IPCC ရဲ့၆ခုမြောက်အစိုးရခန်းစာကိုတော့လာမယ့်စက်တင်ဘာလထဲမှာထုတ်ပြန်သွားဖို့ရှိပါတယ်ခင်ဗျာ
ကုဆောင်မှုကြပါရှင်ဖေဗရူလာ15ရက်အင်္ဂါနေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုကြရမှာပ
ါ VOE American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ကျိုးရူဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ view မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.view.news.com မှာလည်းကြည့်ရှုနားဆင်နိုင်ပါသေးတယ်။ view မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါသေးတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link b bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/downloads ရဲ့ web လိပ်စာပေါ်မှာ application ရယူနိုင်ပါရဲ့နော်။ Viewy American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။ Viewy မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါရစေ။မြန်မာစံတော်ချိန်ညနေ6နာရီခွဲပါပြီ။ကျမတို့ခုရောအပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပါ။နနေခင်းအစီအစဉ်တွေကိုလိုင်းတိုမီတာ3249တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
Tourism ဆိုရင်တတော်ကိုရှိုင်းသွားပါတယ်ရှိုင်းသွားတာမှဟိုကျွန်တော်တို့နောက်ဆုံးခီးသွားကပါလက်ခီးသွားလိုက်လုပ်ငန်းတွေဟာ2024လောက်အထိကိုနလန်ပြန်သူနိုင်ရည်မရှိဘူးလို့ပြောပါတယ
်ဒါကတော့မန္တလေးနီးပညာကုမ္ပဏီရဲ့ Managing Director ဦးစောနိုင်က VOE ကိုပြောသွားတာပါစီးပွားရေးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ဘလော့ဂါတွေပြောသမျှတက်တန့်အောင်သတင်းလွှာစတဲ့အစီအစဉ်တွေကိုလည်းကျမတို့တင်ဆက်ဖို့ရှိပါတယ်ရှင်အခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုလည်းကျမတို့တင်ပြခြင်းပါတယ်ဘရာဇီးနိုင်ငံဒုတိယလူအထုထက်ဆုံးရီတာဂျီညိုမြို့အကြီးကဒီအက်ဒါဖိုနာအပန်းဖြေကမ်းခြေမြို့ငယ်လေးဟာပင်လယ်ရေအောက်တဖြည်းဖြည်းမြင့်မြုပ်ပျောက်ကွယ်နေပါပြီဒီပင်လယ်ရေတွေမြင့်တက်မှုကြောင့်မြို့အကြီးကကမ်းခြေတဝိုက်မှာလဲကမ်းပါးတွေပြိုနေပါတယ်ဒီကြောင့် AFP သတင်းဆောင်မကိုအခြေခံပြီးတော့နန်းလောင်ကပြောပြမှာပါရှင်
အတာဖိုနာအပန်းဖြေမျိုးကအင်ချီ900ကျော်ရှိအောင်နှစ်မျိုးပျောက်ကွဲသွားခဲ့ပြီးပါပြီ။အချိန်ကလပ်ပါတဲ့ကန်ချီမျိုးကလေးကခုတော့ရေအောက်ကတင်းရံတစ်ခုလိုအသွင်ပြောင်းသွားပါပြီ။စီးပွားရေးသမားဂျာအိုဝက်ကက်ပစ်ဆတိုကပျက်စီးနေတဲ့အိမ်တွေကိုကြည့်ရင်အခုလိုပြောပါတယ
်။ဥမာရီလီတာပုံစတာဒီယ
ောကိုမြင်နေရတယ်လို့ပဲဒရင်းနှစ်ပတ်တွင်းပင်လယ်ရေတွေက3မီတာကနေပြီးတော့4မီတာအထိတက်လာမှာပါ။ဒီရေတက်တာလည်းရှိပါလိမ့်မယ်။နောက်တစ်ပတ်ဆိုရင်အဲဒီကနေရံတွေဒီဘက်ရောက်ချင်ရောက်လာမှာဖြစ်ပါတယ်။ကျွန်တော်မိသားစုတွေအတွက်တခြားမှာအင်္ဂါထားပြီးပါပြီ။သူတို့အနေနဲ့ကြလို့မဖြစ်ပါဘူး
။ပင်လယ်ကိုမျက်နှာမူထားတဲ့နွေရာသီအားလိုက်ရဲ့အပန်းဖြေအင်္ဂလိပ်ကိုသူ့အဖိုးကိုရိုင်းဆောက်ခွဲတာဖြစ်ပြီးအခန်းကျယ်တွေနဲ့ပန်းချံတွေပါပါတယ်။ကိုဗစ်ကပ်ရောဂါဖြစ်လာတဲ့အချိန်မှာတော့ဒီအင်္ဂိုသမိသားစုလုံးအပြေးပြောင်းလာခဲ့တာပါ။ဒါပေမဲ့လည်းခုတော့ဒီအင်္ဂလိပ်လေးပင်လယ်ရေရဲ့ဝါးမြူချင်းကိုခံနေရပါပြီ။လူကြီးရဲ့ကြောက်တောင်ကျော်ရှိတဲ့အက်တာဖိုနာမြို့မှာအမြဲလိုကဘာတွေပြိုတက်ပါတယ်။နေ့စဉ်5မီတာလောက်ရေတိုက်စားပြီးတော့ပျောက်ွယ်နေရတဲ့ကဘာကင်ယိုနန်400ခိုင်နှုန်းထဲမှာဒီနေရာလဲပါပါတယ်။ကဘာကြီးပူနွေးမှုကြောင့်ရေခဲတောင်တွေအကြီးပျော်ပြီးပင်လယ်ရေမြင့်တက်လာတဲ့အတွက်အခြေအနေတွေပိုဆိုလာတယ်လို့ကျွမ်းကျင်ပညာရှင်တွေကထောက်ပြပါတယ်။ဒီမျိုးကလေးမှာဒီလိုအခြေအနေမျိုးနဲ့ရင်ဆိုင်နေရတာဆဲစုနည်းနည်းချီရှိနေပြီလို့ဘူမိဗေဒပညာရှင်အက်ဖွာဒိုဘိုလိုကပြောပါတယ်
။ Prayers Eu fiz uma proposta que mostra a
ကန်ဂျီကတဲတွေနဲ့ထပ်တူပြီးတော့တူညီတဲ့မြစ်ထဲကတဲတွေကိုဒီကန်းကြီးမှာဖို့ဖို့ကျွန်တော်အကြံပြုတင်ပြခဲ့ပါတယ်။ကန်းကြီးကိုရောဂေယစနစ်အတွက်ပါအထောက်အကူဖြစ်စေရောမကပါဘူး။မြင့်တက်လာတဲ့ပင်လယ်ရေတွေကိုပါသဘာဝနည်းနဲ့တားဆီးနိုင်ပါတယ်
။အတာဖိုနာမြုပ်ပိုက်စီးဆင်းလာတဲ့ပါရာဘာဒူဆိုမြင်ဟာလဲမိုင်းနှင်းလုံကစိုက်ပျိုးရင်းနဲ့အခြားလူတွေရဲ့အပြုတ်မှုတွေကြောင့်တိမ်ခေါ်လာတာပါ။ဒါကြောင့်လဲပြေးခဲ့တဲ့နှစ်ပေါင်း40အတွင်းမြစ်တက်ကနှုံးမြေတွေအလာဖိုနာမြုပ်ပိုက်တိတ်ပြီးတော့စီးဆင်းမလာတော့ပါဘူး။ဒါအပြင်ကန်ယူရန်တစ်လျှောက်ကဆောက်လို့ရင်းနဲ့စိုက်ပျိုးရေးလုပ်ငန်းတွေကြောင့်လဲအခြေအနေတွေပိုဆိုးလာတာဖြစ်ပြီးခီးသွားလုပ်ငန်းနဲ့ငါးဖားလုပ်ငန်းတို့လည်းအကြီးအကျယ်ထိခိုက်လာပါတယ်
။ဒီဒီဘတ်စ် grand no entra mais
aqui ဒီကိုမဝင်ကြတော့ပါဘူး။ဒီဘက်ဝင်ဖို့မဖြစ်နိုင်တော့တဲ့အတွက်မာစီယာအီတိုင်ပါပါလိုမျိုးတွေမှာပဲငားတွေတွားချကြပါတော့တယ်။စီးပွားရေးလုပ်ငန်းတွေလည်းတခြားဘက်ကိုပြောင်းကုန်ပါတယ်။အကျိုးအမြတ်တွေလည်းအဲ့ဒီဘက်ကိုရောက်ကုန်တာပါ
။ကဘာပြိုရာကိုထိန်းချုပ်တဲ့အနေနဲ့တပ်သမားတွေစောက်တာအပါဝင်ညီမျိုးစုံနဲ့ဒေသခံအနာပိုင်တွေချိုးပန်းနေပါတယ်။ဘူမိဗေဒပညာရှင်ဘိုလ်ဟိုရဲ့နီလန်လိုပဲနယ်သာလန်စပိန်နဲ့အမေရိကန်နိုင်ငံမှာလည်းကမ်းခြေတွေပျောက်ွယ်မတော့အောင်အလားတူချိုးပန်းနေပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုဆောင်ရွက်ချက်တွေကဆက်ရွက်ထဲမှာသာရှိပါသေးတယ်။ဒီပြဿနာကိုတိကျစွာအဖြေရှာနိုင်သူတယောက်မှပုံမလာသေးဘူးလို့ဘရာဇီးလ်သဘာဝပတ်ဝန်းကျင်ရေးရာတူဝန်ကြီးအလက်စ်ထရာမော့စ်က AFP ကိုပြောပါရယ်ဒါပေမဲ့လည်းဘလို့အစီအစဉ်မျိုးကိုမဆိုသဘာဝပတ်ဝန်းကျင်ရေးရာဝန်ကြီးဌာနရဲ့အတည်ပြုချက်တော့အရင်ဆုံးယူရအောင်ပါပါကိုနေကိုဟန်နဲ့စူးစမ်းလုပ်ကိုင်နေကြတဲ့ဆိုနီယာတို့လိုဒေသခံတချို့ကတော့ဒီမျိုးကလေးစီတစ်နှစ်ပြန်ပြီးတော့ပြောင်းလာနိုင်မယ်လို့မျှော်လင့်နေပါရယ်
ဒီအခြေအနေတွေကိုဟန်သားနိုင်အောင်ကြိုးပမ်းလုပ်ကင်နေတာတွေတော့ရှိပါတယ်။အခြေအနေတွေထိန်းထားနိုင်အောင်လုပ်ကင်နေတာတွေအောင်မြင်မယ်အလုပ်ဖြစ်မယ်ဆိုရင်တော့ဒီကအိမ်တွေကိုစေးတွေပြန်တုပ်ပြီးတော့ပြောင်းလာကြမှာပါ။
က
ကဘာပြောလို့အိမ်တွင်ဆုံးရှုံးခဲ့ရတဲ့မိသားစု40ကျော်အတွက်လဆင်ဒေါ်လာ230နဲ့ရင်းများတဲ့ငွေကြေးထောက်ပံ့ပေးတဲ့အစီအစဉ်တစ်ခုကိုဘရာဇီးအစိုးရကစတင်နေပါတယ်။ဒါပေမဲ့လည်းတည်ပြတနာကိုဒေတာတာဝန်ရှိသူတွေကဖြည့်ရှင်းပေးဖို့စိတ်ပါဝင်စားမှုမရှိကြဘူးလို့လည်းဝေဖန်သူတွေကဆွဆွဲနေကြတာဖြစ်ပါတယ်။ကျမနှလုံးပါရှင်။
ကျမတို့အင်္ဂါနေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုရေဒီယိုကတင်ဆက်နေတဲ့အချိန်နဲ့တပြေးညီ ကမ္ဘာနိုင်ငံ85နိုင်ငံကအားကစားသမားပေါင်း2900ကျော်နေပါဘေကျင်းမှာရောက်နေရဖြစ်ပြီးတော့ဒီမြို့ကနွေရာသီအိုလံပစ်ပွဲတော်ရောဆောင်းရာသီအိုလံပစ်ပွဲပါကျင်းပရရတဲ့ပထမဆုံးမြို့ဖြစ်ပါတယ်။2008ဝေဘ်အိုလံပစ်ပွဲတော်ကတုံးခဲ့တဲ့နေရာတော်တော်များများကိုသိချပြန်ပြုပြင်ပြီးအသုံးပြုပါတယ်။ အဲ့ပိုင်လိုလူတွေတည်တဲ့အမျိုးသားအားကစားရုံကြီးမှာဖွင့်ပွဲနဲ့ပိတ်ပွဲအခမ်းအနားကြီးကျင်းပါပါတယ်။ဒီရေးဒီဇိုင်းနဲ့လေးလောင်းပုံအမျိုးသားရေကူးစင်တာကတော့ခြေကနေပြောရေကဲပြောင်းပြီးကားလင်းခြေကဲပြင်ကြောက်တို့ပြစ်ကစားမှုအတွက်ဖြစ်သွားပါတယ်။စကိတ်အမြန်စီပြိုင်ပွဲအတွက်ဘဲဥပုံရေကဲပြင်အားကစားခမ်းမတစ်ခုပဲအသစ်ပါတာပါ။လေပြင်ပွဲစနိုးဖို့ပြားကြီးနဲ့လေပြင်ပွဲအလုပ်ပြင်ပ
ီမှောက်ရပုတ်ပြားစီပြန်ပွဲတွေကိုပေကျင်းတဲ့45မိုင်လောက်ဝေးတဲ့နေရာမှာကျင်းပါပါတယ်။ဒီပွဲတော်အတွက်တရုတ်ရဲ့ပထမဆုံးနှင်းလျှောစီးကုန်းကိုလည်းဆောက်ခဲ့တာပါ။အလွတ်နှင်းလျှောစီးအလွတ်ပုတ်ပြားစီနိုင်ငံပြတ်နှင်းလျှောစီးနှင်းလျှောစီးအမြင့်ခုံနော့ဒစ်ပုံစံ3မျိုးလက်ဆင့်ခံပြိုင်ပွဲနဲ့တာဝေးနှင်းလျှောစီးနဲ့တနက်ပြစ်2မျိုးပေါင်းဘာသလွန်ပြိုင်ပွဲတွေကိုပေကျင်းနဲ့125မိုင်ကွာမှာရှိတဲ့ကျောင်းကျောက်ကိုနှင်းလျှောစီးပန်းဖြေမျိုးမှာကျင်းပပါတယ်။ဒီပြိုင်ပွဲတွေအတွက်မြန်လုံးမြေရထားလိုက်ဖောက်လုပ်ပေးထားတာကြောင့်တနေရာနဲ့တနေရာကိုတနာရီတွင်ကြအောင်သွားနိုင်ပါ යි ။ပြိုင်ပွဲနေရာ3ခုလုံးမှာအိုလံပစ်အောင်စားရွာတွေတည်ထားပါ යි ။မတန်ဆွမ်းအိုလံပစ်ပွဲတော်ကိုတော့မလ4ရက်နေ့ကနေပြီးတော့13ရက်နေ့ထိဆက်ကျင်းပသွားဖို့ရှိပါတယ်
။အခုဆက်လက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပါပါ။မြန်မာနိုင်ငံမှာ2021ခုနှစ်အတွင်းအင်တာနက်ဖြတ်တောက်မှုတွေကြောင့်စီးပွားရေးအရာဒေါ်လာတန်းထောင်ချီဆုံးရှုံးရပြီးကမ္ဘာပေါ်မှာအဆိုးရွားဆုံးဖြစ်ကြောင်း Top 10 VPN website ကဖော်ပြပါဗျ။မြန်မာနိုင်ငံရဲ့စီးပွားရေးဟာအင်တာနက်ပေါ်မှာဘယ်အတိုင်းအတာလောက်ထိမူတည်နေပါသလဲ။အနာဂတ်အလားအလာကရောဘယ်လိုရှိလာနိုင်ပါသလဲဆိုတာကိုမန္တလေးနည်းပညာကုမ္ပဏီရဲ့ Managing Director ဦးစောနိုင်ကမတ်တင်ဂီထိုက်ဆက်သွယ်မေးမြန်းထားတာကိုကျွန်တော်ပြန်ပြီးတော့ထုံးနေပါပါရှင
်။2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ဆီယနာသိမ်းလိုက်ပြီးတဲ့နောက်မှာတော့အလုပ်တွေနှားကြရတဲ့ဆက်ပြီးတော့လုပ်ငန်းမလဲပတ်နိုင်တော့တဲ့အထက်မှာသတင်းထိုက်တွေလည်းပါဝင်ခဲ့ပါတယ်
။ကျွန်တော်မိတ်ဆွေတွေဓမ္မဆိုရင်ပရင်းတောက်တွေရှိပါတယ်။ပရင်းတောက်တွေဆိုရင်တယောက်ကဆိုရင်အခုချိန်မှာအာဓာန်ပေါက်သူအသင်စားတံပေါက်လုတ်ပြီးရောက်ပါတယ်သူအခုအောင်မြင်ပြီးတော့လုပ်ငန်းတွေထပ်ပြီးတော့ချဲ့နေပါတယ်အခုတစ်ချိန်တော့တရင်တောက်လုပ်နေရတာနေအခုနောက်တစ်ယောက်ကဒီတိုင်းပဲနောက်တစ်ယောက်ကလည်းတရင်တောက်ကနေသူ့ရွာပြောင်းသွားပါတယ်အေရီတိုင်းမှာအဲ့ဒီပြောင်းအခုကျတော့ပြန်ပြီးတော့ online နေပဲပြန်ပြီးတော့သူကြောညာပြီးတော့သူ့ရွာကနေကရုံကတိကြီးရွာကနေသူက seafood တွေငချောက်တွေပစုံချောက်တွေဒါတွေရောက်ပါတယ်အဲ့ဒါကျတော့အခုအပြောင်းလဲကာလမှာဒီအပြောင်းလဲကိုဟိုအပြောင်းလဲကိုလက်ခံပြီးတော့ဟိုကိုယ်ကလိုက်ကြောင်းနိုင်တဲ့သူတွေဟာအခုချိန်မှာပြန်ပြီးတော့ဆက်လက်ရှင်သန်ရည်တည်နေကြတာတွေ့ရပါတယ်
။ကပေးယောဂနိုင်ငံရေးအပြောင်းလဲနဲ့အတူလုပ်ငန်းတွေပြောင်းလဲခဲ့သူတွေခန္ဓာတိုင်းမှာရှိတယ်လို့မန္တလေးနည်းပညာကုမ္ပဏီရဲ့ Managing Director ဦးစောနိုင်ကကျမဆက်သွယ်မေးမြန်းခဲ့တာမှာပြောပြခဲ့တာပါ။ဒါပေမဲ့လည်းလုပ်ငန်းတိုင်းလူတိုင်းတော့ဒီလိုအခြေအနေမျိုးမရခဲ့ပါဘူး
။ကိုဗစ်ကြောင့်ရောနောက်ပြီးတော့တက်ကအနာသိမ့်လိုက်တဲ့အတွက်ကြောင့်ဟိုစီးပွားရေးလုပ်ငန်းတွေတော်တော်များများပြေးကွေးတဲ့သူနောက်ပြီးတော့ရက်ဆိုင်တဲ့သူအနောက်ကအသက်ပြောင်းလဲရတဲ့သူတွေဖြစ်ကုန်ပါတယ်ဥပမာအဖြစ်တူရစမ်ဆိုရင်တတော်ကိုရှိုင်သွားပါတယ်ရှိုင်သွားတာမှဟိုကျွန်တော်တို့နောက်ဆုံးကျွန်တော်တို့ဒီခီးသွားကပါလက်ခီးသွားလိုက်လုပ်ငန်းတွေဟာ2024လောက်အထိကိုလည်းပြန်ထူနိုင်ရည်မရှိဘူးလို့ဒီလိုပြ
ောပါတယ်အဲလိုပြောကြပါတယ်အဲ့တော့ဒါကမ္ဘာခီးသွားလုပ်ငန်းလေးရိုင်သွားသလိုမြန်မာနိုင်ငံမှာလည်းကမ္ဘာလက်ခီးတဲ့လုပ်ငန်းကမ္ဘာလက်ခီးသွားလုပ်ငန်းတော့ကိုရိုင်သွားပါတယ်
တချို့တွေအတွက်တော့အပြောင်းလဲကိုအမြန်ဆုံးလက်ရောညီတွေပြောင်းလဲဖို့အခြေအနေရခဲ့သလိုဖန်တီးနိုင်တဲ့အခြေအနေမျိုးလည်းရှိခဲ့ပါတယ်တဲ့
သို့တော်လည်းဒီအချိန်မှာအာ new normal ပေါ့နော်ဟုတ်အပြောင်းလဲကိုကျွန်တော်တို့ကလက်ခံပြီးတော့အဲ့ဒီအတိုင်းအမြန်ဆုံး adapt လုပ်နိုင်တဲ့သူတွေအမြန်ဆုံးပြောင်းလဲနိုင်တဲ့သူတွေကဒီစီးပွားရေးလုပ်ငန်းတွေမှာဟိုပြန်ပြီးတော့ဟိုရှင်းတန်းခွင့်ဒီနောက်တိုးတက်ခွင့်ရကြပါတယ်ဥမာဒီကျွန်တော်တငယ်ချင်းတယောက်ဆိုရင်သူကပထမသင်တန်းတွေဖွင့်နေတာအဲ့သင်တန်းတွေဖွင့်နေရတာနေအခုကိုဗစ်ဖြစ်တဲ့အချိန်မှာဒီသင်တန်းတွေဖွင့်လို့မရတော့လူတွေလာပြီးတော့သင်တန်းလာတက်လို့မရတော့အဲ့တော့သူအွန်လိုင်းကနေသင်တန်းတွေစပြီးတော့ဖွင့်တဲ့အခါမှာတဖြည်းဖြည်းတဖြည်းဖြည်းနဲ့သူအချိန်ရလာတဲ့အခါမှာအခုအချိန်မှာတော့သူ့ရဲ့အွန်လိုင်းကသင်တန်းတွေဟာအရင်တော့ကသူ့ရဲ့အကြောင်းမှာဖွင့်တဲ့သင်တန်းတွေကပို့ပြီးတော့သူဝင်ဝင်ပို့ရတယ်လို့ကျွန်တော်နားလည်ပါတယ်။ထို့နည်းတူပဲတခြားသောပုံမှန်လုပ်ငန်းတွေကလည်းအခုအချိန်မှာ online ကိုပြောင်းလိုက်တယ်။အခုခုနပြောတဲ့ internet အခုနပြောတဲ့ကျွန်တော်တို့ online digital platform ကိုပြောင်းလိုက်ပြီးတော့ဟိုစီးပွားရေးလုပ်ငန်းတွေအများကြီးအပြောင်းလဲဖြစ်သွားပြီးတော့တိုးတက်သွားတာတွေကိုကျွန်တော်တို့တွေ့ရပါတယ်
။လက်တလုံးမှာတော့ပြိပခတွေဆက်ဖြစ်နေပြီးလူသားချင်းစာနာထောက်ထားမှုဆက်ရာစိုးရိမ်စရာဖြစ်နေပြီးစီးပွားရေးလုပ်ငန်းတွေအပေါ်မှာနောက်ဆက်တွဲသက်ရောက်မှုတွေရှိနိုင်တယ်လို့ကမ္ဘာ့ဘဏ်ကသတိပေးပါတယ်။မြန်မာနိုင်ငံတွင်းကလူပေါင်း14သန်းကျော်လောက်အကူအညီလွတ်နေကြောင်းဒီဇင်ဘာလကထုတ်တဲ့2022ခုနှစ်အတွက်လူသားချင်းစာနာမှုအကူအညီလွတ်ချက်သုံးသပ်ချက်မှာဖော်ပြပါတယ်။ဒီထဲကမှကူညီဖို့အထူးလွတ်နေသူ6သန်းကျော်ကိုကူညီပေးနိုင်ရေးအတွက်ရန်ပုံငွေဒေါ်လာ126သန်းလွတ်နေတယ်လို့လဲကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူသားချင်းစာနာမှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးယူကထုတ်ပါတယ်။စင်ကာပူဝန်ကြီးချုပ်လီရှန်လွန်းကလည်းအခုလိုပြောပါတယ
် We also need to see progress in the delivery of humanitarian
လူသားချင်းစာနာထောက်ကူမှုပို့ဆောင်ရေးတွေမှာလည်းတိုးတက်ဖြစ်ထွန်းမှုတွေရှိလာဖို့လိုအပ်တယ်လို့အင်ဒိုနီးရှားသမ္မတနဲ့ပူးရဲလုပ်တဲ့သတင်းစာရှင်းလင်းပွဲမှာစင်ကာပူဝန်ကြီးချုပ်လီရှန်လွန်းကမြန်မာအရေးနဲ့ပတ်သက်ပြီးပြောဆိုချက်မှာထည့်သွင်းပြောဆိုတာဖြစ်ပါတယ်ဆီယနာတိတ်မှုနောက်ပိုင်းလူခွင့်ရေးချိုးဖောက်မှုတွေကြောင့်နိုင်ငံတွင်းကနေထွက်ခွာနေကြတဲ့နိုင်ငံတကာလုပ်ငန်းကြီးတွေလည်းရှိလာနေပါတယ်။အခုနောက်ဆုံးထွက်ပေါ်လာတာကတော့ကမ္ဘာကြီးစုံစွမ်းအင်ကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ Total Energies နဲ့ Chevron တို့ကမြန်မာနိုင်ငံကလုပ်ငန်းတွေရုပ်သိမ်းတဲ့အကြောင်းကြေညာခဲ့တာပါ။ဒါ
တော့ကျွန်တော်တို့ကလည်းပတ်လို့ရပါတယ်။ကျွန်တော်တို့လည်းပတ်လို့ရကောင်းလည်းရနိုင်တယ်။လည်းပတ်လို့မရနိုင်ဘူးနေပညာအကူအညီတွေကလည်းအခုနိုင်ငံနဲ့တို့ဟိုမိတ်ဆက်နိုင်ငံများနဲ့မိတ်ဆက်အဖွဲ့အစည်းများရှိတယ်လို့ပြောကြည့်ပါရစေ
။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းက VOE ကိုပြောခဲ့တာဖြစ်ပါတယ်။ကမ္ဘာ့ဘဏ်ရဲ့ဇန်နဝါရီလခန့်မှန်းချက်အရတော့လက်မဲ့စက်တင်ဘာလအထိမြန်မာစီးပွားရေးမှာတည်ရာဂိုင်နှုန်းဖွင့်ပြလာမယ်လို့ခန့်မှန်းပါတယ်။တချို့နယ်ပယ်တွေမှာတည်ငြိမ်မှုတချို့တွေ့တယ်ဆိုပေမဲ့လည်းမြန်မာစီးပွားရေးဟာကိုဗစ် -19 နဲ့ဆက်အနာသိမ့်မှုသာမဖြစ်ခဲ့ရင်ရှိနေမဲ့ပမာဏရဲ့30ရာခိုင်နှုန်းလောက်ပိုပြီးတော့သေးငယ်သွားမယ်လို့ခန့်မှန်းထားတာပါ။ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းလူငယ်တွေအများအပြားဝင်ရောက်လာတဲ့ဤပညာလုပ်ငန်းကဏ္ဍနယ်ပယ်ကဦးဆောင်နိုင်ကတော့အနာဂတ်ကိုအကောင်းမြင်မျှော်လင့်ထားပါတယ်ရှင
်။စိတ်ကြအာရုံနေတဲ့အခြေအနေတွေဖြစ်နေတာမှန်တော့လေကျွန်တော်တို့အနာဂတ်ဟာတကယ်တမ်းကျတော့တောက်ပတဲ့အနာဂတ်ရှိနေတယ်အဓိကအားဖြင့်ကျွန်တော်တို့လူငယ်တွေကျွန်တော် generation set အနာဂတ်ခေါင်းဆောင်တွေကျွန်တော်တို့နိုင်ငံတော်အများကြီးရှိနေတယ်ဆိုတော့ကျွန်တော်တော့မြင်မိတဲ့အတွက်ကြောင့်အနာဂတ်ကိုကျွန်တော်ကတော့ယုံကြည်မိတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဒါကတော့မတ်တင်ဂီတာရဲ့တင်ပြနေတဲ့စီးပွားရေးကဏ္ဍပါရှင်အခုဆက်လက်ပြီးတော့ကျမတို့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဆက်ပြီးတော့ကြီးစုနာဆင်ကြရအောင်ပါ Digital အသွင်ဖန်တီးထားတဲ့အနုပညာပုံစံမျိုးစုံကိုအလဲအလှယ်လုပ်ဖို့မရနိုင်တဲ့ NFT token တွေအဖြစ် online ပေါ်မှာရောင်းဝယ်နေကြပါတယ် M&M Justin Bieber စတဲ့ကဘာကျော်တွေကစလို့ NFT digital ပကြီးတွေကိုဒေါ်လာသိမ့်ချီပေးပြီးဝယ်နေကြတာမို့ NFT အကြောင်းကိုမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာကျမတို့ကိုပြောပြမှာပါရှင
်။ဒ
ဒီနေ့ခင်မှာ NFT ကိုမသိဘူးဆိုရင်ခင်မမိဘူးလို့ပြောရမယ်အထိ NFT နဲ့ပတ်သက်တဲ့သတင်းတွေကိုနေ့တိုင်းကြားနေဖတ်နေရပါတယ်။ဒါကြောင့်လည်း American ပြည်ထောင်စု Seattle မြို့မှာ Digital အမှုပညာလက်ရာတွေအဖြစ်ဖန်တီးထားတဲ့ NFT တွေကိုသာတည်ထောင်ပြသတဲ့ပြလိုက်တစ်ခုကို2022ခုနှစ် January လမှာဖွင့်ခဲ့ပါတယ်။ Seattle မြို့လယ်ကမှာဖွင့်ထားတဲ့ NFT ပြလိုက်က NFT ဆိုတာဘာလဲဆိုတာလူတွေပို့ပြီးသဘောပေါက်စေဖို့ဖြစ်တယ်လို့ပြလိုက်ပူတွဲတည်ထောင်သူကပြောပါတယ်။
NFTs are very new, which is why we wanted to be able to have a museum located
NFT ဆိုတာအခုမှအသက်ဆန်းဖြစ်နေတာမို့လူတွေပို့ပြီးအကျွမ်းဝင်နားလည်နိုင်အောင်ကျမတို့ကမြို့လယ်မှာပြတိုက်တစ်ခုဖွင့်လှစ်ပြသချင်တာဖြစ်ပါတယ
်။ NFT ဆိုတာကတော့ non fungible token မြန်မာလိုဆိုရင်အလဲအလှယ်လုံးလို့မရနိုင်တဲ့ token တွေဖြစ်ပါတယ်။အဲ့ဒီ NFT token တွေက digital အသွင်ဖန်တီးထားတဲ့လက်ရာမျိုးစုံဖြစ်နိုင်ပါတယ်။ပကြီကတချင်းကပြပဘူးအမှတ်ရစရာအခိုက်အတန့်tweet လုပ်ထားတဲ့အကြောင်းအရာစသဖြင့် digital အသွင်နဲ့ရှိနေသမျှကို NFT token တွေအဖြစ်သတ်မှတ်နိုင်ပါတယ်။ NFT လို့နာမည်တက်လိုက်ရင် token တစ်ခုအဖြစ်သတ်မှတ်တာကြောင့်စင်တူနှစ်ခုမရှိနိုင်သလိုအလဲအလှယ်လုပ်လို့လည်းမရပါဘူး။ online ပေါ်မှာသာအရောင်းအဝယ်လုပ်နိုင်တဲ့အဲ့ဒီ NFT token တွေကိုအလွယ်ဆုံးနားလည်အောင်ရှင်းရရင်တော့ digital sign တွေအဖြစ်နဲ့မြင်နိုင်ပါတယ်။အဲ့ဒီ digital sign တွေအရောင်းအဝယ်လုပ်သမျှကို online မှာစရင်းမှတ်တဲ့ Ethereum blockchain စနစ်ကမှတ်ထားပေးပါတယ်။ဒါကြောင့်ကိုက NFT token တစ်ခုဝယ်လိုက်ပြီဆိုရင်ကိုပြန်မယောင်းတဲ့၍ Ethereum blockchain စနစ်မှာဒီ NFT ကိုပိုင်ဆိုင်သူကိုဖြစ်တယ်ဆိုတာစရင်းမှတ်ထားမှာဖြစ်ပါတယ်။2015ခုနှစ်လောက်ထဲက NFT ဆိုတာကိုဖန်တီးထားပေမဲ့ Eminem, Justin Bieber စတဲ့ဆိုတော်တွေအပါအဝင်ကမ္ဘာကျော်လူသိများသူတွေက NFT ပကြီကားတွေကို2022ခုနှစ်နှစ်ဆန်းပိုင်းမှာဒေါ်လာ3000ချီပေးဝယ်ခဲ့တဲ့သတင်းတွေထွက်လာခဲ့ပြီးတဲ့နောက်မှာတော့အများအာရုံစိုက်မှုပိုပြီးတော့ရလာခဲ့တာဖြစ်ပါတယ်။NFT နဲ့ပတ်သက်လို့လေးလာစရာအစ်စ်အစ်စ်တွေပေါ်နေဆဲဖြစ်တယ်လို့ Seattle NFT ပြတိုက်တည်ထောင်သူနောက်ကျောက်ကလည်းပြောပါတယ
် It's hard to say where this technology is going to lead us. This is really just the beginning. Anyone that tells you that they're an NFT
ဒီနည်းပညာဘယ်လိုရှေ့ဆက်သွားအောင်မယ်ဆိုတာပြောဖို့ခက်ပါတယ်အခုမှအစပဲရှိပါသေးတယ်တကယ်လို့တယောက်ယောက်ကသူဟာ NFT ကျွမ်းကျင်သူလို့ပြောရင်မမှန်နိုင်ပါဘူးဘာကြောင့်လဲဆိုတော့ကျွန်တော်တို့အားလုံးလေးလာနေဆဲဖြစ်လို့ပါ NFT နဲ့ပတ်သက်တဲ့အတွေ့အကြုံကတိတ်ကိုစောလုံးတဲ့အစ်စ်မှာပဲရှိပါသေးတယ
် NFT တွေဘလောက်ခေတ်စားနေတယ်လဲဆိုတော့ Christie's လို့ကမ္ဘာကျော်လေးလံတိုက်ကြီးမှာတော့အမှုပညာရှင် People ဖန်တီးတဲ့ Digital NFT ပကြီကားတစ်ချက်ကိုဒေါ်လာ69တန်းကျော်နဲ့လေးလံပြည့်ရောင်းချနိုင်ခဲ့တဲ့အထည်ဖြစ်ပါတယ်ရင်းနှီးမြှုပ်နှံသူတွေထူးခြားတဲ့ပစ္စည်းတွေကိုဝယ်ဆုရတဲ့ငွေကြေးချမ်းသာကြွယ်ဝသူတွေအတွက် NFT ကနောက်ဆုံးပေါ်စိတ်ဝင်စားစရာဖြစ်နေတာကတော့ညင်မရပါဘူး
Je pense qu'il y a des collectionneurs qui sont intéressés parce que ça leur plaît, parce qu'ils trouvent ça beau.
NFT, nous, bien, les gens qui ont été mis en place, ils 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 ont été mis en place.တချို့ကလည်း NFT ပိုင်ဆိုင်နေဆိုတာဘယ်လိုမျိုးလဲသိချင်လို့ဝယ်ကြပါတယ်တချို့ကလည်းအပျော်သဘောဝယ်ကြတာဖြစ်ပါတယ
်ပြင်သစ်နိုင်ငံပါရီမြို့တော်ကဒီလေလံကုမ္ပဏီမှာဆိုရင် NFT ပကြီကားတွေကိုအထူးပြုဒေလံတင်ရောင်းချနေပါတယ်ပိတ်ကားပေါ်ဆွဲထားတဲ့ပကြီကားတကားကိုဝယ်လိုက်ရင်လက်ဆုပ်လက်ကပ်ကျနိုင်တဲ့ပကြီကားကကိုယ်စီရောက်လာမှာဖြစ်ပါတယ်ဒါပေမဲ့ NFT ပကြီကားတစ်ချက်ကိုဝယ်လိုက်တဲ့ဆိုရင်တော့အဲ့ဒီပကြီကားကိုကိုကပိုင်ဆိုင်သွားပြီဆိုတဲ့မှတ်တမ်းဝင်သွားပေမဲ့ပကြီကားက digital အသွင်နဲ့ online ပေါ်မှာပဲရှိနေမှာဖြစ်ပါတယ်တခြင်းကပြအစသဖြင့်တခြား NFT တွေကိုဝယ်ရင်လည်းအဲ့ဒီလိုပဲဖြစ်ပါတယ်
Nous avons vendu la maison de vente aux enchères 8 a vendu par exemple un pot
ကျွန်တော်ရှိမှာနှစ်တော်တော်ကြာကြာလုံးက Mary Antoinette ပိုင်ရဲ့နွားနို့ထက်ခရီးတစ်ခုလေးလံတင်ရောင်းခဲ့ပြီးပါတယ်နွားနို့ခရီးတစ်ခုကနွားနို့ခရီးဆိုပေမဲ့ Mary Antoinette ပိုင်ခဲ့ဘူးလေဆိုတဲ့ချက်ကတန်ဖိုးဖြစ်ပါတယ်သူပိုင်ဆိုင်ဘူးလေဆိုတဲ့ချက်ကိုလည်းနဲ့စုပ်ကင်ပြလို့မရပါဘူးနွားနို့ခရီးကတော့ပစ္စည်းဖြစ်နေလို့ကန်ကြီးလို့ရပေမဲ့ Mary Antoinette ပိုင်ခဲ့တယ်ဆိုတာကကန်ကြီးလို့ရတဲ့အရာမဟုတ်ပါဘူးNFT ဆိုတာကလည်းအတူတူပါပဲကိုယ်တိုင်ချိတွေ့ကန်ကြည့်နိုင်တဲ့အရာမဟုတ်ပေမဲ့သူ့ကိုဘယ်သူပိုင်ခဲ့သလဲဘယ်သူဖန်တီးခဲ့သလဲနောက်ခံဇလန်းကဘာလဲဆိုတဲ့အချက်တွေက NFT တစ်ခုရဲ့တန်ဖိုးဖြစ်ပါတယ
် NFT အမှုပညာလက်ရာတွေရဲ့နောက်ထူးခြားမှုတစ်ခုကမိုဘိုင်းခွင့်ဖြစ်ပါတယ်ကိုက NFT တစ်ခုပိုင်ဆိုင်သွားလို့ပိုင်ဆိုင်ခွင့် ownership ပြသွားပေမဲ့အဲ့ဒီ NFT ရဲ့မိုဘိုင်းခွင့် trademark ကတော့ဖန်တီးသူကပဲပိုင်ဆိုင်ပါတယ် NFT အရောင်းအဝယ်လုပ်တိုင်းမှာမူလဖန်တီးသူကမိုဘိုင်းကရပါတယ်ပုံမှန်ပကြီကားတစ်ချက်အရောင်းဝယ်လုပ်တယ်ဆိုရင်တော့ပထမတစ်ခါရောင်းချိန်မှာပဲပကြီဆရာကပကြီကားတံပိုးရပေမဲ့နောက်လက်ဆင့်တန်းရောင်းချသွားရင်သူနဲ့မဆိုင်တော့ပါဘူးအခုဆိုရင်နာမည်ကျော်အစိုးရတချို့ကသူတို့ရဲ့ဂီတဖန်တီးမှုတွေကို NFT token တွေအဖြစ်နဲ့ဖန်တီးလာကြပါတယ် NFT တွေကိုဝယ်ခြင်းနဲ့ဆိုရင်တော့ NFT ပုံစံမျိုးစုံရောင်းတဲ့ online ဈေးကွက်တွေရှိပါတယ်တိသက်ပုံစံလက်ရာတွေဖန်တီးရောင်းကြတဲ့ NFT community တွေလည်းရှိပါတယ် အစောပိုင်းတုန်းကတော့ NFT တွေကိုဝယ်နိုင်မှုအတွက်က Digital ငွေကြေး Cryptocurrency စည်ရင်းရှိဖို့လိုပေမဲ့ကိုယ်ပိုင်ကပ်ကြားနဲ့တန်းဝယ်လို့ရတဲ့ NFT online ဈေးကွက်တွေလည်းအခုရှိလာပါပြီ Bitcoin လို Digital ငွေကြေးနဲ့ NFT မတူညီတဲ့အချက်ကိုဘာဒူးတက္ကသိုလ်ကစီးပွားရေးဌာနတွဲဖက်ပါမောက်ခကက်တီဇန်းကခုလိုရှင်းပြပါတယ်
NFTs are a form of a token, as I just described, but unlike Bitcoin, they're non-fungible, and that's a key distinction.
NFT is a token, is the same as Bitcoin. I'm doing it. Chaka, lele lolo lo me yara ba. Di chaka tu jare kwe ja ja ba. Bitcoin taku ga, tacha Bitcoin taku ne, jamu tu chelu saatu lele lolo lo yara ba. Bitcoin gu matu ya nguji yunen ne yawe lo de suy na, jamu ga blau le suya ati cha tiya ne ma le. NFT token ga charo.တမူဟာတစ်ခုနဲ့တစ်ခုအကွာကြီးကွာနိုင်ပါတယ်။ဒါကြောင့်ဒီ NFT ကိုနောက်ထပ် NFT တစ်ခုနဲ့အလဲလဲလို့အယောင်ဝင်လို့မရပါဘူး။ NFT တစ်ခုချင်းစီက Digital အနုပညာလက်ရာအားကစားအမှတ်တရပစ္စည်းစသဖြင့်တီးတန့် token တွေဖြစ်ကြပါတယ်
။နိုင်ငံတကာမှာကြော်ကြားသူတွေပါ NFT ဖန်တီးမှုတွေကိုဝယ်ယူနေကြတဲ့အထိ NFT token တွေကခေတ်စားနေပါတယ်။ကိုဖန်တီးသမျှ Digital အသွင်ပြောင်းပြီးတော့ NFT အဖြစ်ရောင်းနိုင်ဝယ်နိုင်ပါတယ်။မူလမိုဘိုင်းခွင့်ရှိထားတဲ့ပစ္စည်းတွေကိုမှီညံပြီးတော့NFT အဖြစ် digital အသွင်ပြောင်းဖန်တီးလို့တရားစွဲခံနေရတာတွေလည်းရှိပါတယ်။ Nike အားကစားပစ္စည်းကုမ္ပဏီကြီးကသူတို့ရဲ့ဖက်နက်တွေကိုခွင့်ပြုချက်မရှိဘဲ NFT တွေအဖြစ် digital အသွင်ဖန်တီးကြောင်းနေတဲ့ online အားကစားဖက်နက်အယောင်ဆိုင်တစ်ခုကိုတရားစွဲထားတယ်လို့ပြည်သက်နိုင်ငံကစိန်ခံအဝိအထည်နဲ့အသုံးဆောင်ပစ္စည်းကုမ္ပဏီ MS ကလည်းသူတို့ရဲ့နာမည်ကြီး Bargain လက်ကင်အိတ်ကို Matter Bargains လို့ဆိုပြီးတော့ Digital နီးနဲ့အသွင်မျိုးစုံပုံဖော်ခဲ့သူအနုပညာရှင်ဒီဇိုင်နာကိုတရားစွဲထားပါတယ်ရှင်ကျွန်မဆူမြတ်မော်ပ
ါဒါကတော့မဆူမြတ်မော်အပတ်စဉ်တင်ဆက်နေတဲ့ Blogger တွေပြောသမျှအစီအစဉ်ပါရှင်အခုလို VOA မြန်မာပိုင်းကနေထုတ်လွှင့်နေတဲ့အစီအစဉ်တွေသတင်းတွေကို Website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါတယ်ဒီ VOA မြန်မာပိုင်းကိုဆက်သွယ်ရမယ့် email လိပ်စာကတော့ burmese@voanews.com ဖြစ်ပါရရှင်ကျမတို့တင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်အခုဒီထုတ်လွှင့်နေတဲ့ဒီနက်နက် 6 နာရီကနေ 9 နာရီအစီအစဉ်ကိုမြန်မာစံတော်ချိန်နက်နက် 8 နာရီကနေ 9 နာရီမှာလည်းပြန်ပြီးတော့ကျမတို့ထုတ်လွှင့်ပေးနေပါတယ်ဒီဖမ်းယူရမယ့်ဒီလိုင်းတိုမီတာဒီလိုင်းတိုမီတာတွေကတော့လိုင်းတိုမီတာ20 kHz 15133လိုင်းတိုမီတာ25 kHz 11823လိုင်းတိုမီတာ32 kHz 9335တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုတော့ကျမတို့မဲအေးတနာကျော်တင်ဆက်နေတဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါဒီတစ်ပတ်အတွက်တော့ပြီးခဲ့တဲ့2021ခုနှစ်မှာရရှိခဲ့တဲ့အောင်မြင်မှုများဆိုပြီးတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကချီချူကုံဆောင်ဒီဖော်ပြထားတဲ့မှတ်တမ်းရုပ်ရှင်ကားကိုမြောက်ကိုရီးယားကရုပ်မြင်သံကြားမှာပြသနေပါတယ်။ဒီလိုထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွက်ထွားတွေကိုတက်တန့်အောင်သတင်းလွှာမှာမဲအေးတန်နာကျော်ကပြောပြမှာပါရှင
်။မင်္ဂလာပါရှင်။အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေ။ကမ္ဘာရေကြီးမှုရေကြီးမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်းသတင်းမှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။ရောက်ကိုရီးယားနိုင်ငံမှာသူတို့ရဲ့ခေါင်းဆောင်ကင်ဂျွန်အွန်းအကြောင်းမှတ်တမ်းရုပ်ရှင်ကိုရုပ်မြင်သံကြားမှာပြသနေပါတယ်။ရောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းမြင်းဖြူကြီးစီးပြီးတော့တောအုပ်ထဲကနေထွက်လာတဲ့ပုံသူ့ရဲ့မိသားစုကတိုင်းပြည်ကိုဘလို့အောင်မြင်အုပ်ချုပ်နေလဲဆိုတဲ့တင်ကြတာဖြစ်ပါတယ်အဲ့လိုမျိုးမြင်းပြူစီးပြီးတော့တောအုပ်ထဲကထွက်လာတာကိုဒီမှတ်တမ်းရုပ်ရှင်မှာတွေ့ရပါတယ
်ဒီ피파리딘2021년은조국과인민의존엄과안전사회주의위협의줄기찬전진을무적의군력으로담보해나가는혁명적단군의불패지상과
2021ခုနှစ်ထဲမှာသူရရှိခဲ့တဲ့အောင်မြင်မှုတွေဆိုပြီးတော့ကိုဗစ်ကူးစက်မှုတားဆီးရေးလှုပ်တာကအစားဆောက်လုပ်ရေးစီမံကိန်းတွေနျူကလ িয়ার လက်နက်ဖွံ့ဖြိုးရေးလုပ်ငန်းတွေကိုဒီမှတ်တမ်းရုပ်ရှင်မှာရှင်းပြထားတာပါအရင်နှစ်တွေကလည်းကင်ဂျွန်အွန်းမြင်းစီးရဲ့ပုံတွေနိုင်ငံမှာရုပ်မြင်သံကြားမှာပ ြခဲ့တာတွေရှိပေမဲ့2021ခုနှစ်အောင်မြင်မှုကြီးကြီးမားမားရရင်နှစ်လုံးနဲ့ပဲပြီးထားတယ်။အခုမှတ်တမ်းရုပ်ရှင်မှာတော့သူမြင့်ကိုအချိန်နဲ့စီးလာတဲ့အတွက်နောက်ထပ်အခွက်တွေမှာဆိုရင်အစစ်မြင့်တန်ချက်ကအမြောက်ကားတွေတန်းစီထားတွေအဲကနေပြီးပြစ်ခတ်ပြနေတာတွေပါပါတယ်။သူရဲ့မှတ်တမ်းရုပ်ရှင်အစဆုံးကတော့တနာရီနဲ့45မိနစ်စာရှိပါတယ်။နိုင်ငံရေးအာဏာရအလုံသမားပါတီနဲ့စီဝေဝဲကအစဆောက်လို့ရေးလုပ်ငန်းတွေမှာလက်ပတ်စစ်ဆေးရာတွေနောက်ပြီးစိုက်ပျိုးမွေးမြူရေးစီလိုမျိုးကိစ္စရပ်တွေမှာပါဝင်လှုပ်ဆောင်တာတွေကိုစုစည်းပြီးတော့ကြည်ကြည်ပြန့်ပြန့်ပြထားတာပါ။ရောက်ကိုရီးယားနိုင်ငံမှာရုံးမြင့်တန်းကြမှာကအခုလိုမျိုးသူတို့ရဲ့နိုင်ငံကောင်းဆောင်တွေကိုချီးကျူးတဲ့မှတ်တမ်းရုပ်ရှင်တွေကိုအမြဲလိုမျိုးပြသလေးရှိပါတယ်ရှင်။အမေရိကန်ရုပ်တံလောကမှာပါနာမည်ကျော်တဲ့ဘောလိဝုဒ်ကအိန္ဒိယရုပ်ရှင်မင်းသမီးပရိယန်ကာချောပရာဂျိုနက်စ်နဲ့သူ့ရဲ့ခင်မွန်းအဆိုတော်နစ်ဂျိုနက်စ်တို့သူတို့ရဲ့ပထမဆုံးရင်သွေးလေးဖွားမြင်တဲ့အကြောင်းသူတို့ Instagram လူမှုကွန်ရက်စာမျက်နှာမှာဇန်နဝါရီ22ရက်နေ့ကပဲကြေညာသွားပါတယ်။သူတို့ကလေးကိုကိုဝင်အငားလွယ်တဲ့အမျိုးသမီးကဇန်နဝါရီ15ရက်နေ့မှာမွေးပေးလိုက်တယ်လို့ပြောပါတယ်။ကိုဝင်အငားနဲ့ရင်သွေးလေးမွေးဖွဲ့လို့အထူးပျော်ရွှင်ပါတယ်လို့သူတို့ကပြောထားတာပါ။ကလေးကယောက်ျားလေးလားမိန်းကလေးလားနာမည်ရောဘယ်လိုခေါ်လဲဆိုတော့မပြောထားပါဘူးဘောလိဝုဒ်မင်းသမီးပရိယန်ကာချောပရာနဲ့ဂျိုနက်စ်ဘရာဒါဂီတအဖွဲ့တွေကနစ်ဂျိုနက်ဆိုလေးလားသာတွဲခဲ့ပြီး2018မှာအမျိုးနိုင်ငံအနောက်ပိုင်းဂျပန်မျိုးကသမိုင်းဝင်နှန်းတော်၃ရက်မှ၅ပွဲဖြစ်ပါတယ်လက်ထပ်ဖြစ်ကြတာဖြစ်ပါတယ်ပရိယန်ကာချောပရာကအိန္ဒိယနိုင်ငံကိုစားပြုပြီးတော့မဲကဘာစုစုခူထားသူဖြစ်ပြီးတော့အမေရိကန်ရုပ်တံလား ABC ကထုတ်လုပ်ပြသားတဲ့ Quantico ရုပ်တံဇာတ်လမ်းတွေမှာခေါင်းဆောင်မင်းသမီးဖြစ်နေပါဝင်တရုတ်ဆောင်ခဲ့လို့အမေရိကန်ရုပ်တံလောကမှာအခုလိုမျိုးခေါင်းဆောင်နေရာကပါဝင်ခွင့်ရတဲ့ပထမဆုံးအိန္ဒိယကမင်းသမီးဖြစ်ပါတယ်။သူကအိန္ဒိယဘောလိဝုဒ်မှာလည်းအမှုပညာကြီးအမြင့်ဆုံးရရှိသူတွေထဲပါဝင်ပါတယ်။နက်ဂျိုနက်စ်ကတော့အမေရိကန်ပြည်ထောင်စုကဖြစ်ပြီးသူ့ရဲ့အကိုရင်းနဲ့ဖွဲ့ထားတဲ့ဂျိုနက်စ်ဘရာဒါကိစ္စကိုဖွင့်နေအောင်မြနာဖြစ်ပါလိမ့်ရှင် Took my crew to Japan party like Kardashian Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find it ဒီတက်တော့ရောင်းတွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ် VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်မဲအေးတနာကျော်တင်ဆက်နေတဲ့တက်တက်အောင်သတင်းလာပါရှင်အင်ကာနေနဲ့ခင်းဒီ VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပ
ါဥရောပဒေသလုံခြုံရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးရုရှားနဲ့တိတ်တိတ်ချာချာဆွေးနွေးဖို့အနောက်နိုင်ငံတွေကအသင့်ဖြစ်နေပြီဖြစ်ကြောင်းဒါပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်အနေနဲ့ယူကရိန်းကိုဝင်သိမ်းဖို့အတွက်ချိန်ချောက်နေတာတွေကိုရှော့ချဖို့ဂျမနီဝန်ကြီးချုပ် Olaf Scholz ကတနင်္လာနေ့မှာပြောကြားလိုက်ပါတယ
်။ဒါကတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးတက်ကပြောပြသွားတာပါ။အင်ကာနေနဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေနဲ့6နိုင်ကနေ9နိုင်အထိတင်ဆက်ခဲ့ပါရရှင်။အစီအစဉ်အစပိုင်းမှာစပိုင်းဆိုင်ရာခြွေရင်းမှုရှိခဲ့တဲ့အတွက်လည်းကျမတို့ဒီပရိသတ်တွေကိုအနုညွတ်တောင်းပန်ပါရရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ပါ။အတန်ဖန်းအင်ဂျင်နီယာတွေကတော့ကျမတို့ဒီအတန်ဖန်းအင်ဂျင်နီယာကတော့ Tony Bullock ဖြစ်ပြီးတော့ရုပ်တံအင်ဂျင်နီယာကတော့ Nick Evanoff ဖြစ်ပါရရှင်ဒီ VOA မြန်မာပိုင်းအင်္ဂါနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်နဲ့6နိုင်ကနေ9နိုင်အထိထုတ်လွှင့်ခဲ့တာဖြစ်ပြီးတော့ကျမတို့ဒီ VOA မြန်မာပိုင်းရဲ့ Radio ရုပ်တံညပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9နိုင်ကနေ10နိုင်အထိတင်ဆက်နေပါရရှင်VOA မြန်မာပိုင်းအစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ် website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်း VOA ကတင်ဆက်နေတဲ့အစီအစဉ်တွေကိုအချိန်မီနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင် VOA မြန်မာပိုင်းရဲ့ဒီရုပ်တံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ဒီည9နာရီကနေ9နာရီထိ9နာရီခွဲထိတင်ဆက်နေပါတယ်ကျမတို့ VOA မြန်မာပိုင်းအစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်ရှင် BND ရဲ့အသေးသေးကနေကင်းဝေးကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.